Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့ညပိုင်း 9:20 AM စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာပြ90ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါကျွန်တော်ရန်နိုင်ပါပြည်တော်စုရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ညနေခင်းဒီကောက်ပွဲရလဒ်တွေထုတ်ပြန်လိုက်တာမှာမျိုးသားလွတ်တော်ကိုယ်စားလှယ်33နေရာမှာမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD က29နေရာနိုင်ရရှိသွားပါတယ်။ဒီမှာနိုင်ငံရေးကောက်ပွဲဟာမျောလင့်ထားတာထက်ပိုပြီးအောင်မြင်မှုရှိကြောင်းဒါပေမဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာမပြီးဆုံးသေးဘူးလို့နိုင်ငံတကာရေးကောက်ပွဲလေးလာစောင့်ကြည့်သူတွေကပြောလိုက်ပါတယ်။ဒီမှာနိုင်ငံရေးကောက်ပွဲအောင်မြင်ကျင်းပနိုင်တဲ့ပုံမှာတောင်ကိုရီးယားနိုင်ငံကကြိုဆိုလိုက်ပါတယ်။ဒီလိုရေးကောက်ပွဲနောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။ကရင်ပြည်နယ်ထဲမှာ NLD ကနေရအများစုမှာအနိုင်ရခဲ့ပေမဲ့ဖာပွန်မြို့မှာတော့နေကြာဆောင်တပ်ရဲ့ကျူတင်မဲတွေရောက်လာတာကြောင့်ရှုံးနေသွားပါတယ်
။အဲ့ဒါ BGF ကတက်က400ပါဆိုပြီးတော့လာပြောပြီးတော့ထည့်ထားတဲ့ကျူတင်မဲတွေက BGF 400တဲ့။အမှန်ရုံးမိတဲ့ခါကျတော့သူတို့ကျူတက်တဲ့ချိန်တော့ကိုကကျူပြီးကန့်ွက်တ
ာ NLD ရဲ့ပြည်နယ်တွတ်တော်ကိုစလဲဖြစ်တဲ့နန်းခင်ထွေမြေမှာရှင်အသေးစိတ်ကိုတော့မကြခင်ကြားရမှာပါ။ထပ်ပြင်းမြန်မာရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲရလတ်သတင်းပြန်လည်တင်ပြချက်နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ရဲ့မြန်မာရွေးကောက်ပွဲတွင်မြင်ချက်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲတွေအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့သတင်းဆောင်မသဘုံနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုကြားကြရမှာပါ။အခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုကိုရနိုင်ကပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲရဲ့တရားဝင်နောက်ဆုံးရလဒ်တွေအရအဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအနိုင်ရနေပါတယ်။ဒီကနေ့ညနေပိုင်းရွေးကောက်ပွဲရလဒ်နောက်ဆက်တွဲအဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်33နေရာမှာ29နေရာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအနိုင်ရရှိသွားပါတယ်။ပထမဆုံးကြိမ်အဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာတွေကိုကြေညာခဲ့တဲ့အထက်မှာတော့တတိပုဂ္ဂလကိုယ်စားလှယ်အဖြစ်နဲ့ကရားပြည်နယ်ဘောလကဲမဲဆနာနေမီကနေဝင်ရောက်ရှင်ပြိုင်ခဲ့တဲ့သမရယုံဝန်ကြီးတူအဖြစ်တာဝန်ယူခဲ့ဘူးသူဦးစိုးသိန်းကအနိုင်ရခဲ့ပါတယ်။အခုနောက်ဆုံးသိရသလောက်တော့လာရှိုးမဲဆန္ဒနယ်မှာဒုတိယသမရဒေါက်တာဆိုင်းမောက်ခန်းလည်းပြန်ပြီးတော့အနိုင်ရသွားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ကော်မရှင်ရဲ့နောက်ဆုံးပြည်သူ့လွတ်တော်အမတ်နေရာ88နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က88နေရာအနိုင်ရထားပြီးအနာရပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီက9နေရာရရှိထားပါတယ်။တိုင်းဒေသကြီးပြည်နယ်လွတ်တော်အမတ်နေရာ165နေရာကျင်ညာတဲ့အထက်မှာတော့ NLD ပါတီက143နေရာပြည်ခိုင်ဖြိုးပါတီက12နေရာတခြားပါတီတွေက15နေရာရရှိထားကြပါတယ် NLD ပါတီရဲ့ပြောခွင့်ရသူဦးညံဝင်းကတော့ရွေးကောက်ပွဲမှာအနည်းဆုံး80ရာခိုင်နှုန်းကျော်နဲ့အနိုင်ရတယ်လို့ခန့်မှန်းထားတဲ့အကြောင်း VOA နဲ့တီးတန့်မေးမြန်းခန်းမှာပြောဆိုခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့သမိုင်းဝင်ရွေးကောက်ပွဲဟာမျောလင့်ထားတာထက်ပိုပြီးအောင်မြင်မှုရှိတယ်လို့ EU ဥရောပသမဂ္ဂရဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့အကြီးအကဲကအင်္ဂါနေ့မှာပြောလိုက်ပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲကိုမြန်မာနိုင်ငံသားတွေမဲပေးခဲ့ကြတာမှာမဲယုံ95ရာခိုင်နှုန်းရဲ့အဆင့်တန်းဟာကောင်းမွန်တဲ့အဆင့်တမမဟုတ်အလွန်ကောင်းတဲ့အဆင့်မှရှိတယ်လို့သတ်မှတ်ခံရကြောင်း EU ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့အကြီးအကဲ Alexander Lambsdorff ကသတင်းထုတ်ပြန်ပါတယ်။ရွေးကောက်ပွဲဖြစ်စဉ်ကလူတွေအတော်များများထင်ထားတာထက်ကိုပိုပြီးအောင်မြင်မှုရှိပါတယ်။ဒါပေမဲ့လည်းနာဂတ်မှာစစ်မှန်တဲ့ရွေးကောက်ပွဲဖြစ်ပေါ်လာနိုင်မှုအတွက်ဒီထက်မကလှုပ်ရှားရည်ရှိသလိုပြုပြင်ပြောင်းလဲရေးတွေပို့ပြီးလှုပ်ဖို့လိုတယ်ဆိုတာလည်းအမှန်ပါပဲကျွန်တော်တို့လေးလာစောင့်ကြည့်ခဲ့တဲ့အထက်ကအပြုသဘောဆောင်တဲ့အချက်တွေနဲ့ဒီထက်ပို့ပြီးတိုးတက်အောင်လုပ်နိုင်တဲ့နေရာတွေကိုအခုအခါပြောနိုင်ပါတယ်မဲပေးတဲ့နေရာမှာမဲယုံ95ရာခိုင်နှုန်းရဲ့အဆင့်တန်းဟာကောင်းမွန်တဲ့အဆင့်တောင်မဟုတ်အလွန်ကောင်းတဲ့အဆင့်ရခဲ့ပြီးတော့ဒီရည်အတွက်ကအရန်များတယ်လို့သူကပြောပါတယ်ရွေးကောက်ပွဲမတိုင်ခင်အကြီးအကျယ်ဝေဖန်မှုတွေကြုံခဲ့ရပေမဲ့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲကိုတေးကြအောင်မြအောင်ကျင်းပနိုင်ခဲ့တယ်လို့သူကပြောပါတယ်နိုမာရှီယန်နေကကျင်းပတဲ့ရွေးကောက်ပွဲဟာ25နှစ်အတွင်းမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတဲ့ပါတီစုံဒီမိုကရေစီရွေးကောက်ပွဲလည်းဖြစ်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 24 kHz 1239ကလိုင်းဒိုမီတာ 25 kHz 1196ကလိုင်းဒိုမီတာ 32 kHz 932ကလိုင်းဒိုမီတာ 57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ 190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယီကနေအင်္ဂါနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲဟာအောင်မြင်တဲ့ရွေးကောက်ပွဲဖြစ်ပေမဲ့တိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာမပြီးဆုံးသေးဘူးလို့ရွေးကောက်ပွဲလေးလာစောင့်ကြည့်နေတဲ့အမေရိကန်ခြေစိုက်ကာတာစင်တာအဖွဲ့ကြီးကပြောလိုက်ပါတယ်။ဒါပြင်မြန်မာရွေးကောက်ပွဲဟာအပြစ်နာစာကင်းတဲ့ရွေးကောက်ပွဲမဟုတ်ခဲ့ပေမဲ့ရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့မဲရလက်တွေကိုပွင့်ပွင့်လင်းလင်းပွင့်လင်းမြင်သာမှုရှိရှိထုတ်ပြန်ပေးသွားဖို့အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့မြေဂျေးစန်ကာတာဦးဆောင်တဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်အဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါပြင်နိုင်ငံတကာလေးလာစောင့်ကြည့်အဖွဲ့ ANFRAL ကလည်းမြန်မာရွေးကောက်ပွဲဟာပြည်ပြည်စုံတဲ့ရွေးကောက်ပွဲမဟုတ်ပေမဲ့လည်းဒီရွေးကောက်ပွဲကနေမြန်မာဒီမိုကရေစီပြောင်းလဲဖြစ်စဉ်တိုးတက်ဖို့လုပ်တဲ့နေရာမှာပထမခြေလှမ်းဖြစ်ဖို့မျှော်လင့်တယ်လို့ပြောလိုက်ပါတယ်။ကြိုတင်မဲတွေကိုကင်တွယ်တဲ့နေရာမှာမဲယုံတစ်ခုနဲ့တစ်ခုမတူညီတာမျိုးစနစ်မကျတာမျိုးတွေ့ရသလိုစစ်တပ်နေမြေတွေမှာကြိုတင်မဲပေးတာနဲ့ပတ်သက်လို့စောင့်ကြည့်လေ့လာခွင့်မရတာကစိုးရိမ်စရာဖြစ်တယ်လို့ ANFRAL အဖွဲ့ရဲ့ဥက္ကဋ္ဌမစ္စတာဒမာဆိုမက်ဘောကဒီမီကာဆာဟိုတယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်မဲယုံတွေစီကိုတတ်မှတ်ထားတဲ့အချိန်ကျော်လွန်ပြီးမှရောက်တာနဲ့ကြိုတင်မဲတွေကိုပယ်ဖျက်တင်သလိုဒီကိစ္စတွေနဲ့ပတ်သက်လို့ပိုပြီးလေးနက်တဲ့စုံစမ်းမှုမျိုးလုပ်ဖို့လိုတယ်လို့လည်း ANFRAL အဖွဲ့ရဲ့ Mission Director ကပြောလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့ UA ကောက်ပွဲအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်မှာတောင်ကိုရီးယားနိုင်ငံကလည်းကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအသစ်တက်လာမဲ့အစိုးရအနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့တကားဖွဲ့ဆက်ဆံရေးမူဝါဒတွေဆက်လက်ကျင့်သုံးသွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနပြောခွင့်ရချိုဂျွန်ဟျောက်ကပြောဆိုလိုက်ပါတယ်။တမိုင်းဝင်ရွေးကောက်ပွဲရလဒ်တွေကနေမြန်မာအစိုးရအနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးပြည်ပြင်ပြောင်းလဲရေးနဲ့တကားဖွဲ့ဆက်ဆံရေးမူဝါဒတွေဆက်လက်ကျင့်သုံးသွားနိုင်ဖို့ကျွန်တော်တို့အစိုးရကမျှော်လင့်ပါတယ်။ဒါအပြင်နိုင်ငံခြားရင်းနှီးတဲ့ဆက်ဆံရေးထားရှိနိုင်ဖို့အတွက်လည်းမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဌာနပြောခွင့်ရချိုဂျွန်ဟျောက်ကဒီကနေ့နိုင်ငံသားရေးဌာနရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်။ဒါပြင်အမေရိကန်အင်ဗျူတော်ကလည်းရွေးကောက်ပွဲမှာမနက်6နာရီခန့်ကတန်းစီပြီးမဲပေးခဲ့ကြတဲ့မြန်မာပြည်သူတွေဟာနိုင်ငံသားတာဝန်ကျေတဲ့မဲဆန္ဒရှင်ဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံသားတွေကိုချီးကျူးဂုဏ်ပြုပါတယ်ငိမ့်ညံ့တဲ့တမိုင်းဝင်ရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်လက်တွဲလှုပ်ဆောင်ခဲ့ကြတဲ့နိုင်ငံတွင်ရှိကြတဲ့လူပုဂ္ဂိုလ်များအဖွဲ့အစည်းများနဲ့ဌာနအားလုံးကိုလည်းချီးကျူးပါတယ်လို့အင်မြူတော်ပြောခွင့်ရပုဂ္ဂိုလ် George Arnest ကအင်မြူတော်မှာတင်လာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာချီးကျူးပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညပိုင်းရွေးကောက်ပွဲဆိုင်ရာနောက်ဆုံးရသတင်းတွေကိုကိုရနိုင်ကတင်ပြပေးသွားတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်။အခုကြန့်ရှိနေတဲ့အချိန်အတွင်းသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားမှာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲအနိုင်ရသူတွေကိုကြေညာနေတာမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရရှိနေပါတယ်။လက်ရှိအနာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကခုချိန်ထိအနိုင်ရသူတရာစင်လောက်ပဲရှိနေသေးတာပါရွေးကောက်ပွဲအနိုင်ရသူတွေကိုကြေညာနေတာမှာတော့လက်ရှိအနာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအကြီးအကဲတွေပိုချုပ်ကြီးတွေဝင်ရောက်ရှင်ပြန်ကြတဲ့နေရာတွေကိုတော့မကြေညာနိုင်သေးတဲ့အပေါ်မှာလည်းမေးခွန်းတွေထွက်ပေါ်လာနေပါတယ်မတ်တင်ငေးထိုက်ကစူးစီးတင်ပြထားပါရရှင်
ဒီကနေ့ညနေ 3:00 အထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုကြေညာပေးထားတဲ့ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်စည်းရုံးမှာတော့ပြည်သူ့လွတ်တော်အမတ်နေရာ88နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က88နေရာအနိုင်ရထားပါတယ်။လက်ရှိအာဏာရယူထားတဲ့ပြည်ထောင်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာပဲအနိုင်ရပါတယ်။တိုင်းဒေသကြီးပြည်နယ်လွတ်တော်အမတ်နေရာ165နေရာထဲမှာအဓိကအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီက143နေရာအနိုင်ရပါတယ်။ပြည်ထောင်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့12နေရာအနိုင်ရပါတယ်။ပြည်သူ့လွတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွတ်တော်အမတ်နေရာ15နေရာကိုတော့တခြားပါတီတွေကအနိုင်ရထားပါတယ်။အနိုင်ရလွတ်တော်ကိုယ်စားလှယ်တွေကိုကြီးညာပြီး45ရက်အတွင်းမှာလွတ်တော်အမတ်ကန့်ကွက်လာတွေတင်ပြီးတော့ကန့်ကွက်နိုင်တယ်ဆိုပေမဲ့အခုချိန်ထိတော့ကန့်ကွက်လာတွေမရှိသေးတဲ့အကြောင်းလဲဒီကနေ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောခဲ့ပါဗျာ။
ခုနကျွန်တော်တို့ခုံပွဲနဲ့ဖွဲ့ပြီးစစ်ဆေးတယ်ဆိုတာတော့ကျွန်တော်တို့ကကန့်ကွက်သွားတယ်ကျွန်တော်ပြောခဲ့တဲ့ခုနကခုံပွဲဖွဲ့ဆိုတာကန့်ကွက်သွားတယ်ဝိကြ3နှစ်ပြီးတော့ ပြင်ပြလိုက်တဲ့ကန့်ကွက်လွှာတွေကိုကျွန်တော်တို့စစ်ဆေးခြင်းဖြစ်ပါတယ်။ကန့်ကွက်လွှာစစ်ဆေးတဲ့အခါမှာသူတို့ကရှင်းနေငါပြီးတော့လည်းလာပြီးတော့ထူချိန်နိုင်ပါတယ်။နောက်ရှင်းနေတဲ့ခုချက်ကိုယ်တိုင်လည်းစီရင်နေထူချိန်နိုင်ပါတယ်။လာပြီးတော့အများမြင်လာဘယ်သူမှသူဒီစစ်ဆေးတဲ့နေရာမှာအကုန်လုံးလာရောက်ပြီးတော့ကျွန်တော်တို့ကြည့်ရှုနားထောင်လို့ရပါတယ်။အဲ့တော့တက်တည်နေတယ်သူတို့ပြနေတယ်ပြနေတဲ့တက်တည်လည်းပြလို့ရပါတယ်သူတက်တည်ပြနေတယ်တက်တည်ကဆက်ဆက်နဲ့အထောက်ထားလေးတက်တည်ကချက်တွေကိုလည်းတက်ပြနေပါတယ်အဲ့ဒါလေးကိုကျွန်တော်တို့ပြထားတဲ့ဥပဒေနဲ့အညီဒီပုံမှာတက်တည်ခံချက်တွေရယူကြတယ်ကျွန်တော်တို့စစ်ဆေးပ
ါမဲဆွယ်စည်းရုံးရေးကာလမှာအထက်အခံ NLD ပါတီကိုယ်စားလှယ်တွေမဲဆွယ်စည်းရုံးမှုလုပ်ငန်းတွေကြန့်ကြာခဲ့ရတဲ့အပေါ်အငင်းပွားစရာဖြစ်ခဲ့တဲ့စစ်တပ်ရဲတပ်စခန်းတွေရှိနေတဲ့ရန်ကုန်တိုင်းကိုကိုကျွန်းမှာတော့လက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေအလုံးအနိုင်ရခဲ့ပါတယ်။အခုလွှတ်တော်အမတ်နေရာကြီးညာတဲ့အထက်မှာဝေးလံခေါင်းတည်တဲ့ပြည်နယ်တွေကအမတ်နေရာတွေကိုကြီးညာနိုင်ပေမဲ့လို့စစ်ဗိုလ်ချုပ်ကြီးတွေပြည်ထောင်စုဝန်ကြီးတွေဝင်ရောက်ရှင်းပြနေကြတဲ့နေပြည်တော်မဲဆန္ဒနယ်တွေကိုတော့မကြီးညာနိုင်သေးပါဘူး။ဒါပေမဲ့အခုကြီးညာပြီးသလောက်ထိအခြေအနေတွေအရအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသမရလောင်းနှစ်ယောက်အစိုးပြုနိုင်မဲ့အလားအလာရှိနေပြီလို့တုံသက်သူဒေါက်တာရမျိုးသိန်းကပြောပါတယ
်။ကျွန်တော်လက်ရှိပေါ်လေးလေးလာစုံစမ်းတုံသက်ကြည့်ရတဲ့လောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပြည်တော်စုလွတ်တော်ကိုယ်စားလှယ်380လောက်အထိအနိုင်ရရှိမဲ့အနေအထားမျိုးကိုတွေ့နေရပါတယ်ဗျ။ဟုတ်ကဲ့ NLD အနေနဲ့ဒုတိယသမရလောင်းနှစ်ယောက်ကိုရွေးကောက်တင်မြောက်နိုင်မဲ့အနေအထားရှိနေပါတယ်ဗျ။
မဲဆန္ဒနဲ့အများစုမှာတော့မဲတွေရေးတွက်ပြီးဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေပုံစံ19နဲ့အတီးပြုတ်လက်မှတ်ရေးထိုးပြီးတဲ့မဲဆန္ဒနယ်တွေအရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ရှမ်းပြည်နယ်တွင်ကတချို့မြို့နယ်တွေမှာတော့ကြိုတင်မဲကိစ္စမဲဘုံတွေကိစ္စနဲ့ပတ်သက်ပြီးမယိုးမသားလောက်ရက်တွေရှိတယ်လို့ဆွဆွဲမှုတွေကြောင့်မဲရေးတွက်ဖို့နှောင့်နှေးနေရတယ်လို့ကချင်ပြည်နယ်တွင်ကသွားရေးလာရေးခက်ခဲတဲ့ဒေသတွေကမဲရလတ်တွေထွက်ပေါ်လာဖို့ကလည်းသတင်းဖတ်နဲ့ချီစောင့်ဆိုင်းရမယ့်အနေအထားမှာရှိတယ်လို့လည်းသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကပြောဆိုထားပါတယ်ရှင်
။မတင်ကြီးထိုက်ပါရှင်။ VOA ကနေအင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မြမရွေးကောက်ပွဲလှိလာဆောင်ကြည့်ရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲတွေအကြောင်းမတင်ပြခင်ကရင်ပြည်နယ်ရင်းကရွေးကောက်ပွဲရလအကြောင်းအပြင်ဆုံးတင်ပြပါမယ်ရှင်။တနင်္ဂနွေနေ့ကအထွေထွေရွေးကောက်ပွဲမှာကရင်ပြည်နယ်ရင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရခိုင်နှုန်း80ကျော်အနိုင်ရနေပေမဲ့တပ်မျိုးလို့ခေါ်ရလောက်တဲ့စစ်တပ်တွေအများပြားရှိနေတဲ့မြို့ဖြစ်တဲ့ဖာပွန်မြို့မှာတော့နေရာအလုံးမှာရှုံးနေလို့ဆိုပါတယ်။ကရင်ပြည်နယ်တဝမ်းလုံးမှာတော့ကိုယ်စားလှယ်နေရာ36နေရာမှာ29နေရာအနိုင်ရခဲ့တယ်လို့ဆိုပါတယ်။အကြောင်းဆောင်ကတော့ထိုင်းခြေဆိုင် VOA သတင်းထောက် MIA မှာကသတင်းပေးပို့ထားပါရရှင်
။ကရင်ပြည်နယ်အတွင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်ရှင်ပြန်ရမှာကိုယ်စားလှယ်နေရာ36နေရာမှာ29နေရာအနိုင်ရခဲ့တာပါ။ပြည်နယ်ဥက္ကဋ္ဌလည်းဖြစ်ဖန်မြို့နယ်ကနေဝင်ရောက်ရှင်ပြိုင်နဲ့ပြည်နယ်လွတ်တော်ရွေးချယ်ခံကိုယ်စားလှယ်လည်းဖြစ်တဲ့နန်းခင်ထွေးမြင့်ကဖာပွန်မြို့မှာရှုံးခဲ့တဲ့အခြေအနေတွေကိုအခုလိုပြောပြပါရစေ။36ယ
ောက်မှာ29ယောက်ပဲနိုင်19ယောက်ခိုင်းတော့ဘာလို့ဆိုအနေရောဖာပွန်အကုန်ရှုံးနေ။ဘာလို့ဆိုဖာပွန်ကတက်မြို့လေ
။ဟုတ်
မြို့ကတခါလေခါလေနီးမအရင်ကတည်းကဒီဝါရီပဲဆိုတက်ထူပါတုံးနဲ့မတို့မှားပါတယ်မတို့အန်ဂျယ်ကြည့်ဘူးအဲ့မှာတက်မြို့ဆိုတော့ခေါ်သွားလိုက်တော့အန်ဂျယ်သွားလိုက်လို့လူတွေကအရင်များတယ်နော်ကိုကဆိုးရင်လိုပြီးတော့တက်လို့လည်းသူတို့သတိပေးလိုက်ဆိုဖြစ်သွားတော့အပြည်သူလွတ်တော်အမျိုးသားနှစ်ယောက်ပြည်နယ်နှစ်ယောက်ဆို၅ယောက်နာပါတော့ဗောတစ်ခုလုံးမှဆိုရင်အကုန်လုံးညီမျိုးစုရောဆို36နေရာရှိတယ်အဲ့ဒီတော့အဲ့မှာ9နေရာနာပါတယ်ရောက်ရည်အကုန်လုံးနိုင်တယ်အာလိုင်းဘွယ်ကော့ဂရိတ်မြဝီ၄နေရာအကုန်လုံးနိုင်တယ်လူမျိုးစုပါအကုန်လုံးကျွတ်တယ
်
အကုန်အပြတ်နဲ့တိုင်းစိတ်ကြီးမှာတနေရာထိသွားတယ်တန်တော်မှာတနေရာထိတယ်အဲ့ဖပုံကအကုန်ထိသွားလို့နာပါလားသူတို့ရဲ့ရက်သားကတော့သူတို့တက်သုံးစား၄စားလောက်တော့များတယ်ဒါပေမဲ့၄စားလောက်များပြီပဲတကယ်ကြမ်းကြက်ကြတော့သူတဖပုတ်ဆွေးနေရဝေးတာဟိုတန်းတန်းလေးစီတာချင်းနောက်သူတို့မဲရုံလည်းအများကြီးသူခက်ချလိုက်တာဖပုတ်ဖိတ်လိုက်တာနေတာမဟုတ်ဆိုတော့လာနိုင်တဲ့ဟိုဒီအရက်သားနေသွားတာပေါ့
ကြာရင်စိတ်ကြီးမြို့နယ်ကပြည်နယ်လွတ်တော်တနေရာမှာတော့နေကြားဆောင်တက်ရဲ့ကြိုတင်မဲတွေရောက်လာတဲ့အတွက်ရှုံးခဲ့ရကြောင်းကိုဆက်ပြောသွားပါတယ
်ရက်မဲနဲ့ဆိုရင်မတို့ကနိုင်ရောအဲ့တော့နိုင်ရသူတို့က BGS ဆိုတာမှတော့တိုင်းစစ်ကြီးမှာ BGS တက်မရှိဘူး။အဲ့တော့ BGS ကတက်က400ပါဆိုပြီးတော့လာပြောပြီးတော့ထည့်ထားတယ်ကျွတ်တင်မေးလို့မှ BGS 400တဲ့တော့အမှန်ကရုံးမေးလိုက်တဲ့ခါကျတော့သူတို့ကျူနာထည့်တဲ့ချိန်တော့ကိုကကျူပြီးကန့်ွက်ထားလို့ရှိရင်တော့ရတယ်။အခုကိုရှုံးမှသွားကန့်ွက်ရင်တော့လေကိုဘက်ကမတားဘူးပေါ့။ဆိုတော့သူတို့လာပြီးတော့အဲ့ဒီကန့်ကပါအဲ့ BGS တက်400ရှိတယ်ဆိုတော့ကိုကရင်တော့သိမှမသိပဲ။ဒီစုလွတ်တော်တို့မျိုးသားလွတ်တော်နဲ့နေရာလုံးနဲ့နိုင်တယ်။က ြင်းနေလဲနိုင်ရင်9နေရာမှာ4နေရာနိုင်တယ်တနေရာပဲရှုံးနေတိုင်းဖြစ်ကြည့်ခုနပြင်းနေတော်တော်ကအဲ့ဒီခုန BGF ဝင်လာလို့လေတက်ဝင်လာလို့အဲ့တူတင်မဲသူကထည့်ထားတယ်အဲ့ဒီတော့ BGF တူတင်မဲမှာ BGF ပါမှမသိဘူးပေါ့ရှုံးတော့ဟိုတူတင်မဲစီစီကြီးတော့မယ်ဆိုတဲ့ခါကျတော့မတော် BGF ပါဆိုဟာ BGF ပါလို့ပဲရမလဲဆိုကိုကအဲ့ဒီချိန်မှာကိုကရှုံးနေလို့ပြောတယ်ဆိုတော့ကိုကမရှုံးဘူးသူလည်းအမှန်50တော့50လား100ဆိုတာမသိကိုကတော့စားနေတယ်နော်စားလို့ကိုတို့400 BGF 400ထည့်လိုက်တော့400ဆိုတော့ကိုပြန်ရှုံးသွားတာပါ100ကျော်နဲ့ကိုပြန်ရှုံးသွားတာငါကိုတော့ BGF မရှိဘူးလေဒါပေမဲ့တို့ကမင်းစင်းကြတဲ့ခါကျတော့ BGF တို့ကဟိုရေတော့အခုမှရွှေ့လာတဲ့ပုံစံမျိုးတို့ကတက်ကအမေရေးပေါ်သူရွှေ့ရှိရွှေ့တယ်ပေါ့ကွယ်ရွှေ့လို့ပေါ့ဖာပုံမှာလည်းအဲ့လိုပဲတို့ရေးပေါ်ဆိုတော့ငါဆိုတဲ့တက်မအီတစ်ခုလုံးတက်ဖြည့်ရတယ်ဆိုတော့အဲ့လိုတက်ဖြည့်လိုက်လို့အဲ့လိုဖြစ်ကုန်တာပေါ့
နောက်ခင်သွေးမြင့်ဟာ1990ပြည့်နှစ်ရွေးကောက်ပွဲတုန်းကလည်းကရင်ပြည်နယ်ကနေအနိုင်ရခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ပါတယ်။ကရင်ပြည်နယ်တွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က2015ခုနှစ်ရွေးကောက်ပွဲမှာအမျိုးသမီး6ဦးဝင်ရောက်ယှဉ်ပြိုင်ရမှာတော့နန်းခင်သွေးမြင့်အပါအဝင်အားလုံးအနိုင်ရခဲ့တယ်လို့ဆိုပါတယ်။ရွေးကောက်ပွဲကော်မရှင်ကတနင်္လာနေ့ကနေစလို့ရလဒ်တီကိုစတင်ထုတ်ပြန်ကြေညာခဲ့ပြီးမဲ့မဲဆန္ဒနယ်မြေတွေအားလုံးရဲ့ရလဒ်တီကိုတော့တရားဝင်မထုတ်ပြန်သေးပါဘူး။ဒါကတော့ကရင်ပြည်နယ်တွင်းကအခြေအနေတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
။မအေးအေးမှာပါရှင်။ခုတော့မြမရွေးကောက်ပွဲလှစ်လာဆောင်ကြည့်တဲ့အဖွဲ့ရဲ့သတင်းစာရှင်းလင်းပွဲတွေအကြောင်းတင်ပြတော့ပါမယ်။ပြီးခဲ့တဲ့မြမရွေးကောက်ပွဲဟာမြမသမိုင်းမာရောပြည်တွင်းရောပြည်ပပါစောင့်ကြည့်ခွင့်အရာဆုံးရွေးကောက်ပွဲဖြစ်တယ်လို့ပြောင်းလဲရေးအတွက်မြန်မာလူမှုရဲ့ပူပေါင်းပါဝင်မှုဟာအတော်ချီးကျူးစရာကောင်းတယ်လို့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Qatar Center ကပြောပါရယ်ရွေးကောက်ပွဲမှာစိုးရင်စရာတွေရှိခဲ့ပေမဲ့လို့ရေပုံရအပြင်တော့ငြိမ်ငြိမ်းချမ်းချမ်းပြည်ဆောင်သွားခဲ့တယ်လို့ဆိုပါရယ် Qatar Center ရဲ့မြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကိုသတင်းသွားယူခဲ့တဲ့ကိုသားညွန့်ဦးကဆက်ပြီးတော့ပြောပြပေးပါပါရှင်
Qatar Center အနေနဲ့ကတော့ဒီရွေးကောက်ပွဲရဲ့အတွင်းနိုင်ငံဟွန်းကမဲယုံပေါင်း245ယုံကိုတွားရောက်လေ့လာကြည့်ရှုခဲ့ပြီးတော့အားလုံးလူလူမှာရွေးကောက်ပွဲလုပ်ငန်းစဉ်ပုံမှန်အတိုင်းဖြစ်တာကိုရေဝရအဖြစ်တွေ့ခဲ့ရတယ်လို့ဆိုပါတယ်။အခုဒီရွေးကောက်ပွဲအတွင်းမှာနိုင်ငံတကာလေ့လာစောင့်ကြည့်သူ1200နီးပါးနဲ့ပြည်တွင်းကလေ့လာစောင့်ကြည့်သူ12000နီးပါးရှိခဲ့တာမို့လို့မြန်မာနိုင်ငံအတွင်းအရက်ဖက်လူမှုဖွဲ့စည်းတွေအားကောင်းလာမှုနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပွင့်လင်းမြင်သာမှုရှိတယ်လို့ Qatar Center ကလေ့လာရေးအဖွဲ့ကိုဦးဆောင်တဲ့ Jason Carter ကပြောပါတယ်။
Says that in almost every polling station that we visited there were party
ကျွန်တော်တို့သွားခဲ့တဲ့မဲယုံတွေအားလုံးဒီဘက်မှာနိုင်ငံရေးပါတီတွေကမဲယုံကိုယ်စားလှယ်တွေအနေနဲ့မဲပေးမှုကိုစောင့်ကြည့်ခွင့်ရထားပါတယ်။ဒါကြောင့်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံတိုင်းမှာတော့ဒါဟာစောင့်ကြည့်စစ်ဆေးခွင့်အရာဆုံးရွေးကောက်ပွဲလို့ဆိုရင်မှားမယ်မထင်ပါဘူး
။မြန်မာပြည်သူတွေဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်မြန်မာလူထုရဲ့ပူးပေါင်းပါဝင်မှုနဲ့ရွေးကောက်ပွဲနေ့မှာသူတို့ရဲ့နိုင်ငံသားအခွင့်အရေးအတွက်တက်တက်ကြွကြွပါဝင်ခဲ့ကြတာဟာထူးထူးကဲကဲချီးကျူးစရာဖြစ်တယ်လို့ Jason Carter ကပြောပါတယ်။မဲယုံတွေကိုလေးလာစစ်ဆေးကြည့်ရှုရတော့လည်းကြီးကြီးမားမားပြဿနာမျိုးမရှိခဲ့ဘူးလို့သူကဆိုပါတယ
်။ We did see minor procedural problems in a variety of places.
ကျွန်တော်တို့သွားတဲ့မဲယုံတချို့မှာပြဿနာအသေးလေးတွေကိုတော့တွေ့ခဲ့ရပါတယ်။ဒါပေမဲ့မဲယုံဝန်ထမ်းတွေအတွေ့အကြုံမရှိတာနဲ့မဲယုံလုံသားမလုံလောက်မှုတွေကြောင့်ဖြစ်တယ်လို့ယူဆပါတယ်။တခုကတော့မဲဆန္ဒနယ်ပြင်ပမှာပြီးခဲ့တဲ့ကျူတင်မဲတွေကိစ္စကိုတော့ကျွန်တော်တို့စိုးရိမ်မကင်ဖြစ်ပါတယ်။မဲဆန္ဒနယ်ပြင်ပကြိုတင်မဲပေးမှုတွေကိုစစ်ဆေးကြည့်ရှုခွင့်မရတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကိုလည်းကျွန်တော်တို့ Qatar Center ရောတခြားနိုင်ငံတကာစောင့်ကြည့်သူတွေပါစီရင်ခံစာထုတ်ပြန်ခဲ့ပြီးပါပြီ
။ရွေးကောက်ပွဲကိုလာရောက်စစ်ဆေးကြည့်ရှုတဲ့အထက် The Elders လို့ခေါ်တဲ့နိုင်ငံတကာကထင်ရှားတဲ့ခေါင်းဆောင်ဟောင်းတွေပါဝင်ဖွဲ့စည်းထားတဲ့ကမ္ဘာရန်မီရပ်ဖအဖွဲ့ကြီးက Ireland သမ္မတဟောင်း Mary Robertson တူလေးအပါအဝင်ဖြစ်ပါတယ်။သူ့အနေနဲ့ဒီလိုမျိုးပြောင်းလဲတွေဖြစ်လာတဲ့အပေါ်မှာမြန်မာလူထုကိုအဓိကချီးကျူးမိတယ်လို့ပြောပါတယ်။
Congratulate them for their extraordinary commitment to move this country forward and not only
ရွေးကောက်ပွဲဒီတစ်နေ့တည်းမကပါဘူးဒီတိုင်ငယ်လာတွေနှစ်တွေကမြန်မာပြည်သူတွေအနေနဲ့မြန်မာနိုင်ငံကြီးအပြောင်းအလဲဖြစ်စီရေးဖြည့်ဆက်သွားနိုင်ဖို့ထူးထူးကဲကဲပိုင်းဖြတ်ပြင်ဆင်ဆောင်ရွက်ချက်အပေါ်မှာအင်မတန်ကိုချီးကျူးမိပါတယ
်ရွေးကောက်ပွဲနေ့မှာမနေ့အစောပိုင်းကလေးကလာရောက်မဲပေးကြသူတွေနဲ့တန်းရှိကြီးဖြစ်နေပြီးတော့ရွေးကောက်ပွဲအပေါ်မှာဒီတက်တက်ကြွကြွနဲ့စိတ်အားထက်သန်နေကြတယ်လို့နိုင်ငံတကာလှိလာစောင့်ကြည့်သူတွေကပြောပါတယ်ကတ္တစင်တာပါဝင်နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့အညီနဲ့မဲဆန္ဒနဲ့ပြန်ပကြိုတင်မဲပေးမှုတွေကိုလေ့လာခွင့်မရခဲ့ပေမဲ့လို့အခုဒီရွေးကောက်ပွဲနေ့မှာတော့တက်စခန်းတွေအတွင်းကမဲယုံတွေကိုတွားရောက်လေ့လာခွင့်ရခဲ့တယ်လို့ဂျေဆင်ကာတာကပြောပါတယ
်။ Our observers were granted
စစ်တပ်တွင်းကမဲယုံတွေကိုတွားရောက်ကြည့်ရှုခွင့်ရခဲ့ပါတယ်။ကျွန်တော်တို့ကိုယ်တိုင်လည်းစစ်တပ်ကမဲယုံ၄-၅ခုလောက်ကိုတွားရောက်ခွင့်ရခဲ့ပါတယ်။အဲ့ဒီမှာတော့အတိုက်ခံပါတီအပါအဝင်ပါတီကကိုယ်စားလှယ်တွေကိုပါတွေ့ရပါတယ်။ဖြစ်ရက်အနေချင်းကလွှဲရင်တော့အားလုံးချုပ်ပြောရင်စစ်တပ်တွင်းကမဲယုံတွေကိုတွားရောက်ကြည့်ရှုခွင့်တော့ရခဲ့ပါတယ်။
သူတို့အနေနဲ့စိုးရိမ်မကင်းဖြစ်တဲ့အထင်မှာတော့ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အခုမဲဆန္ဒဒီရလဒ်တွေထုတ်ပြန်ပေးမှုနောက်ကျနေတဲ့အခြေအနေဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်လဲလာမယ့်ရက်တွေအထိကိုဒီအခြေအနေတွေပေါ်မှာ Qatar Center အနေနဲ့စောင့်ကြည့်တော်မယ်လို့ပြောပါတယ်။ Qatar data center ရဲ့ဒီမြန်မာနိုင်ငံရုံးခွဲကို2013ခုနှစ်နှောင်းပိုင်းကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့2014ခုနှစ်ကလေးကရွေးကောက်ပွဲရရှိစောင့်ကြည့်မှုတွေလုပ်ခဲ့ပါတယ်။အခုဒီရေတူစောင့်ကြည့်သူတွေကိုလည်းရွေးကောက်ပွဲနေ့မှာတိုင်းနယ်ပြည်နယ်အားလုံးကိုပို့ထားနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
။ကိုသားညုံပါရှင်။ခုရော EU EOM အဖွဲ့ရဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကနဦးတွေးရှိချက်တွေအကြောင်းတင်ပြပါောင်းမယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာကြိုတင်မဲပေးတဲ့လုပ်ငန်းစဉ်တွေမှာပွင့်လင်းမြင်သာမှုမရှိပေမဲ့လို့မဲပေးတဲ့လုပ်ငန်းစဉ်မှာတော့ကောင်းမွန်တယ်လို့ဥရောပသမဂ္ဂလေ့လာရေးအဖွဲ့ EU EOM ကပြောလိုက်ပါတယ်။မဲဆွယ်စည်းရုံးရေးကာလတွေမှာအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့မမှန်မကန်လှုပ်တာတွေရှိခဲ့တယ်လို့တချို့နိုင်ငံရေးပါတီတွေကလည်းဘာသာရေးကိုရှေ့တန်းတင်မဲဆွယ်ခဲ့တယ်လို့ EU EOM အဖွဲ့ရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကနဦးတွေးရှိချက်မှာပါရှိပါတယ်။ဒီကနေ့ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့တဲ့ EU EOM အဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့ကိုရိုင်းသတင်းတွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါရှင
်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲဟာအပြုသဘောဆောင်ပြီးတော့မဲပေးတဲ့လုပ်ငန်းစဉ်ဟာလည်း95ရာခိုင်နှုန်းကကောင်းမွန်တယ်လို့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ EU EOM ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေးအဖွဲ့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းကျွတ်တင်မဲတွေမှာတော့ပိုပြီးတော့ပွင့်လင်းမြင်သာဖို့ရှိရဲလို့ဒီအဖွဲ့ရဲ့လေ့လာရေးမှူးချုပ် Alexander Grass Lambsdorff ကတိုက်တွန်းလိုက်ပါတယ်
။ The counting of the out of constituency advance voting is taking place.
မဲဆန္ဒနယ်ပြင်ပကကြိုတင်မဲတွေကိုမြို့နယ်ကော်မရှင်ရုံးထဲမှာရည်တွက်နေကြတာကိုဆက်လက်ပြီးတော့အကဲခတ်နေပါတယ်။နောက်ဆက်တွဲအနေနဲ့ကဒီလိုမျိုးလုပ်ငန်းစဉ်မျိုးကပွင့်လင်းမြင်သာမှုမရှိနိုင်ဘူးလို့ယူဆပါတယ်။နောက်တစ်ခါကြရင်တော့ဒါတွေကိုပြင်သစ်ပါမယ်။မဲဆန္ဒနယ်အတွင်းကကြိုတင်မဲရည်တွက်တာကတော့ပိုပြီးတော့ပွင့်လင်းမြင်သာတာအကဲခတ်ခွင့်ရခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့မဲုံတာဝန်ကျသူတွေကလုံထုံးလုံကြီးတွေကိုသိမ့်နားမလဲကြပါနဲ့။ဘသူတွေကြိုတင်မဲပေးခွင့်ရှိတာလဲမဲပေးပြီးတော့မဲလက်မှတ်တွေကိုဘယ်လိုစနစ်တကျသိမ်းဆည်းထားရမလဲစတာတွေကိုစနစ်တကျတပုံစံနဲ့လုပ်တာမတွေ့ခဲ့ပါဘူ
းရွေးကောက်ပွဲမကျင်းပခင်မှာမဲစင်အမှားယွင်းနေကြောင်းပြည်သူအများစုကစိုးရိမ်ကြပေမဲ့လို့တကယ်ရွေးကောက်ပွဲကျင်းပတဲ့နေ့မှာတော့900ခန့်နှုန်းလောက်သာမှားယွင်းမှုရှိခဲ့တယ်လို့ဒီကနေ့ထုတ်ပြန်လိုက်တဲ့ EU EOM အဖွဲ့ရဲ့ကနေဦးအစီရင်ခံစာမှာပါရှိပါတယ်ဒီအဖွဲ့အနေနဲ့စစ်တပ်နယ်ပယ်တွင်ကမဲဆန္ဒနယ်ပြင်ပကြိုတင်မဲပေးမှုတွေမှာလိလာကွင်ရမယ်လို့အစိုးရပိုင်းကကနဦးပြောကြားခဲ့ပေမဲ့လိလာကွင်မရရှိခဲ့ဘူးလို့ဆိုပါတယ
် You know we have discussed this issue of access to military installations and the voting taking place there a number of times
ကြိုတင်မဲပေးတာပါဝင်စစ်တပ်ကမဲပေးပုံတွေကိုလိလာဖို့အချင်းချင်းဆွေးနွေးခဲ့ပေမဲ့ဝင်ခွင့်မရခဲ့ပါဘူးဒါပေမဲ့ရွက်ောက်ပွဲနေ့မှာတော့ကျွန်တော်တို့ထင်တာနဲ့ပြောင်းပြန်ဖြစ်သွားပါပြီစစ်တပ်ထဲကမဲုံတွေကိုအကဲခတ်ခွင့်ရခဲ့တဲ့အပြုသဘောဆောင်တဲ့ဖြစ်ထွန်းမှုတွေပါပဲကျွန်တော်တို့ရဲ့အကဲခတ်တွေနဲ့အတူတခြားနိုင်ငံတကာအကဲခတ်အဖွဲ့တွေပါစစ်တပ်ကမဲပေးပုံတွေကိုအကန့်အသတ်မရှိနဲ့ဝင်ခွင့်ရခဲ့တာကိုဝမ်းမြောက်ကြပါတယ်။အဓိကတက်ခံပါတီရဲ့မဲယုံကူဇယ်ရီအပါအဝင်စစ်တပ်ကတန်းရောက်တွေတဲစနစ်တကျမဲပေးနေကြတာကိုလည်းအကဲခတ်ခွင့်ရခဲ့ပါတယ်
။မဲဆွဲစည်းရုံးမှုကာလတွေမှာတမနာဥသိန်းစိန်တရားဝင်ခီးစင်တွေဟာကြံ့ခိုင်ရေးပါတီအလံတွေနဲ့ကြိုးစိုးနေတဲ့အတွက်မလို့နိုင်ငံတော်နဲ့ပါတီကွဲပြားမှုမရှိဘူးလို့ဝေဖန်ထားပါတယ်။ဒါပြင်လက်ရှိအာဏာပါတီအနေနဲ့ဟောပြောပွဲတွေမှာမွတ်စလင်အုပ်စုတွေကိုဥတီတိုက်ခိုက်ပြောကြားခဲ့ပေမဲ့လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ရေးယူခြင်းမရှိသေးသလိုတမရော်ကာကွယ်ရေးဦးစီးချုပ်ဟာလည်းတမရော်သားတွေနဲ့တွေ့ဆုံတော့ကလူမျိုးနဲ့ဘာသာကိုကာကွယ်စောင့်ရှောက်မဲ့ကိုယ်စားလှယ်တွေကိုမဲပေးဖို့တိုက်တွန်းမှုတွေရှိခဲ့တယ်လို့ဒီဖွဲ့ကထောက်ပြပြောဆိုလိုက်ပါတယ်တချို့နိုင်ငံရေးပါတီတွေနဲ့ဒီမဘာသာအဖွဲ့ကမျိုးဘာသာစောင့်ရှောက်ရေးကိုရှည်ရန်တင်ရမှာစိုးရင်ပွဲရအကြောင်းရင်းဖြစ်တယ်လို့ပြောဆိုထားပါတယ်ရွေးကောက်ပွဲကာလမှာမီဒီယာတွေရဲ့သတင်းရင်းမှုအပိုင်းကိုတော့
We found that the state-owned media focused mostly on the
နိုင်ငံပိုင်မီဒီယာတွေကရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းတွေ၊သမ္မတရဲ့ခီးစဉ်တွေနဲ့အစိုးရပိုင်းကိုပဲသတင်းဖြစ်တဲ့ဥစားပြီးဖော်ပြတာတွေ့ရပါတယ်။ပုဂ္ဂလိကသတင်းချန်နယ်တွေ၊နိုင်ငံတကာသတင်းဌာနတွေနဲ့ social media လူမှုကွန်ရက်တွေကတော့မဲဆွယ်စည်းရုံးရေးသတင်းတွေကိုဖော်ပြကြတာတွေ့ရပါတယ်။
ဒီရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်းတွေပါဝင်မှုနည်းနေတဲ့အတွက်အနာဂတ်ရွေးကောက်ပွဲတွေမှာတိထက်ပိုပါဝင်သင့်တယ်လို့ EU EOM အဖွဲ့ကတိုက်တွန်းပြောကြားထားပါတယ်။ရွေးကောက်ပွဲကျင်းပတဲ့နေ့မှာဒီအဖွဲ့ဝင်150ဟာမဲယုံ900ကျော်ကိုစောင့်ကြည့်လေ့လာခဲ့တာလည်းဖြစ်ပါတယ်။နောက်ကျင်းပမဲ့ရွေးကောက်ပွဲတွေအတွက်နည်းပညာပိုင်းဆိုင်ရာအကြံပြုချက်တွေပါဝင်မဲ့အပြည့်သက်အစီရင်ခံစာကိုနောက်လအနည်းငယ်မှာထုတ်ပြန်သွားမှာလည်းဖြစ်ပါတယ်။လက်ရှိအချိန်ထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်ထုတ်ပြန်ချက်တွေအရလွတ်တော်နေရအများစုကိုအတိုက်ခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအနိုင်ရနေရလဲဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Enfra ရဲ့သတင်းစာရှင်းလင်းပွဲသတင်းကိုတင်ပြချင်ပါတယ်။နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့သမိုင်းဝင်2015ရွေးကောက်ပွဲဟာပြည်ပြည့်စုံတဲ့ရွေးကောက်ပွဲမဟုတ်ပေမဲ့လည်းဒီရွေးကောက်ပွဲဟာမြန်မာဒီမိုကရေစီပြောင်းလဲရေးဖြစ်စဉ်တိုးတက်ဖို့ပထမခြေလှမ်းဖြစ်ဖို့မျှော်လင့်တယ်လို့နိုင်ငံတကာလှိလာဆောင်ကြီးရဲ့အဖွဲ့တစ်ခုဖြစ်တဲ့ Enfra ကပြောလိုက်ပါတယ်။ ဒီအဖွဲ့ကပြုလုပ်တဲ့တည်င်းစာရှင်လင်းပွဲရဲ့အကြောင်းဆိုကိုတော့မမင်းမြင့်ခိုင်ကတင်ပြထားပါရရှင်
2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာကျူတင်မဲရီကိုကင်တွယ်တဲ့နေရာမှာမဲယုံတစ်ခုနဲ့တစ်ခုမတူညီတာမျိုးစနစ်မကျတာမျိုးတွေတွေ့ရတယ်လို့စစ်တပ်နယ်မြေတွေမှာကျူတင်မဲပြီးတာနဲ့ပတ်သက်လို့စောင့်ကြည့်လေ့လာခွင့်မရတာကစိုးရိမ်စရာဖြစ်တယ်လို့အန်ဖရအဖွဲ့ရဲ့ဥက္ကဋ္ဌမစ္စတာဒါမာဆူဂျီမက်ဘူရကဒီကနေ့မီကာဆာဟိုတယ်မှာပြုလုပ်တဲ့တည်င်းစာရှင်လင်းပွဲမှာပြောဆိုလိုက်ပါတယ
်ကျူတင်မဲပေးတာနဲ့ပတ်သက်လို့အန်ဖရက်အဖွဲ့ရဲ့လေးလာဆောင်ကြည့်သူတွေပြောကြားချက်အရတော့ကျူတင်မဲပေးမှုနဲ့ပတ်သက်လို့လိုအပ်ချက်တွေဖယ်ရှားနိုင်ဖို့ယုံကြည်မှုပိုတိုးလာဖို့ဆိုရင်တင်းနှံပေးတာတွေလုပ်ငန်းဆောင်ရွက်မှုပိုကြီးကြပ်တာတွေလုပ်ဖို့လိုအပ်ပါတယ်တိထပ်ပို့ပြီးတော့စိုးရိမ်စရာဖြစ်တာကတချို့သောမဲဆန္ဒပြပနယ်မြေတွေဖြစ်တဲ့တပ်နဲ့ရဲတွေနေထိုင်တဲ့နေရာတွေမှာကျူတင်မဲပေးတဲ့ကိစ္စဖြစ်ပါတယ်2010ယူကောက်ပွဲထက်တိုးတက်လာပြီမဲ့လဲအခွင့်ထူးခံအနေနဲ့ဒီလိုမဲပေးခြင်းတွေကမတမာမှုတွေဖြစ်စေနိုင်တယ်လို့ယူကောက်ပွဲလေးလာစောင့်ကြည့်သူတွေအနေနဲ့လဲလေးလာခွင့်မရတာကပို့ပြီးတော့စိုးရိမ်စရာဖြစ်ပါတယ
်မဲယုံတွေစီကိုတတ်မှတ်ထားတဲ့အချိန်ကျော်လွန်ပြီးမှရောက်လာတဲ့ကျူတင်မဲတွေကိုပယ်ဖျက်တင်တယ်လို့ဒီကိစ္စတွေနဲ့ပတ်သက်လို့ပို့ပြီးလေးနက်တဲ့စုံစမ်းမှုမျိုးလုပ်ဖို့လိုတယ်လို့အန်ဖရအဖွဲ့ရဲ့မစ်ရှင်ဒါရိုက်တာအီချက်ဆူပရီယာဒီကပြောပါတယ
် I think the advanced force is one of the vulnerable
ကျူတင်မဲဟာရွေးကောက်ပွဲနေ့မှာဖြစ်ခဲ့တဲ့အာဏာချက်ထဲကတခုဖြစ်ပါတယ်။နောက်ကြပြီးမှရောက်လာတဲ့ကျူတင်မဲတွေဟာပဲဖြတ်ပေးယုံတင်မကဘဲစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့လိုအပ်မယ်လို့ယုံကြည်ပါတယ်။ဘယ်ကနေရောက်လာတာလဲ။ဘာကြောင့်နောက်ကြရလာတဲ့စသဖြင့်ဒီခက်နက်နက်နဲ့စုံစမ်းစစ်ဆေးဖို့လိုအပ်ပါတယ်။မဲပုံးတွေကိုလည်းတည်တည်ချာချာစစ်ဆေးရပါလိမ့်မယ်။ဒါပေမဲ့လည်းကျွန်တော်တို့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ဟာဒါတွေကိုလှုံ့ဆော်နိုင်မှာမဟုတ်တော့တခြားရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေအနေနဲ့ဒီကိစ္စကိုတည်တည်ချာချာစုံစမ်းချဖို့တိုက်တွန်းလိုပါတယ်။
ဝိုက်ကတ်ကင်ဆောင်ထားတဲ့ရူဝင်ဂျာရီအပါအဝင်လူနည်းစုတိုင်းသားတွေအနေနဲ့2010ရွေးကောက်ပွဲမှာမဲပေးခွင့်ရခဲ့ပေမဲ့အခုတစ်ခေါက်ရွေးကောက်ပွဲမှာမဲပေးခွင့်မရတာဟာ2015အထွေထွေရွေးကောက်ပွဲကျင်းပရာအချို့ဒေသတွေဟာအရင်ကာလတွေထက်စာရင်တိတာထင်ရှားတဲ့နောက်ကျောင်းပြန်လဲတာမျိုးဖြစ်နေတယ်လို့အန်ဖရအဖွဲ့ကမြန်မာရွေးကောက်ပွဲနဲ့ပတ်သက်ပြီးထုတ်ပြန်တဲ့ကြားပြတ်အစီရင်ခံစာမှာဖော်ပြထားပါတယ်။နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာနိုင်ငံသားတော်တော်များများမဲပေးခွင့်ဆုံးရှုံးတာနဲ့ပတ်သက်လို့အန်ဖရအဖွဲ့ရဲ့ဥက္ကဋ္ဌမစ္စတာဒါမာဆိုဂျီမက်ဘူရာကအခုလိုပြောပါတယ
်။ The large numbers of potential voters who were excluded.
မဲပေးခွင့်ရဖို့အလားအလာရှိသူတော်တော်များများမဲပေးခွင့်ဆုံးရှုံးတာဟာဒီရွေးကောက်ပွဲရဲ့အကြီးအမားဆုံးချွတ်ယွင်းအားနည်းချက်ဖြစ်ပါတယ်။ဒီမိုကရေစီစနစ်မှာလူတိုင်းပါဝင်နိုင်မှုနဲ့ရည်ရှိငြိမ်းချမ်းရေးတည်ဆောက်နိုင်မှုအတွက်လူမျိုးဘာသာနေရာဒေသမရွေးကမြန်မာနိုင်ငံသားတွေအားလုံးရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်ဖို့လိုပါတယ
်။အခုရွေးကောက်ပွဲပြီးသွားပြီမဲ့လေမဲဆင်းတိကျမှန်ကန်မှုကကြားပြတ်ရွေးကောက်ပွဲဖြစ်လာနိုင်ခြင်းအတွက်အင်မတန်အရေးကြီးတယ်လို့အန်ဖရအဖွဲ့ကအီချက်ဆူပရီယာဒီကပြောပါတယ
်။ Well, of course we also not sure if the current voter list is clean as Mr. Chairman said.
မဲယုံတစ်ထောင်ကျော်ကမဲဆင်းတွေမှာနံပါတ်တွေဆင်းပွားပါနေတာကိုလည်းတွေ့ရတော့မဲဆင်းကိုတခြားပြန်စစ်ဖို့အကြံပြုလိုပါတယ်။ဒါဟာလည်းကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ဖြစ်သွားနိုင်တာကြောင့်အရေးကြီးလာပါတယ်။ကျွန်တော်တို့မှလည်းမဲဆင်းကိုစောင့်ကြည့်ဖို့ကြတော့အချိန်နှဲငယ်ပဲရခဲ့ရပါ။ထိုင်းနိုင်ငံပြင်ပကရွှေပြောင်းအလုပ်သမားတွေပြည်ပမှာလှုပ်လှုပ်နေတဲ့သူတွေအရေအတွက်စားတဲ့အသေးစိတ်အချက်အလက်တွေကိုလည်းအမြန်ဆုံးစောင့်ကြည့်ရဖို့ကျွန်တော်တို့မျှော်လင့်နေပါတယ
်။အန်ဖရအဖွဲ့ရဲ့ရွေးကောက်ပွဲစောင့်ကြည့်လေလာသူ48ယောက်ဟာပြည်내နဲ့တိုင်း14ခုမှာရှိတဲ့မဲယုံ300ကျော်မှလေလာစောင့်ကြည့်ခဲ့တာဖြစ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်ကိုဆက်ပြီးလေလာသွားမှာဖြစ်တယ်လို့ရွေးကောက်ပွဲရလဒ်နဲ့အငင်းပွားမှုတွေကိုဆက်ပြီးစောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်။
မမမြင်ခိုင်ပါရှင် VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆိုရင်တော့ဖုန်းနံပါတ်က0923923999လေးကိုခေါ်ဆိုနိုင်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းစီစဉ်စာရိုက်တအမှတ်855ပဟိုစာရိုက်ကြီးရန်ကုန်မြို့ကိုဆက်သွယ်နိုင်ပါတယ်VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလွှာစီစဉ်တွေကိုလည်းညနေပိုင်းရေဒီယိုစီစဉ်ပြပချင်း9နာရီမှာ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ VOA American အသံရဲ့ဒီကနေ့ညဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ Line to Meter 24, 25နဲ့30နဲ့တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ10ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို line to meter 24 25နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့သတင်းဆောင်မနဲ့တိုက်ရိုက်ဆွေးနွေးခန်းကိုကြားရမှာပါ။ခုပထမဆုံးတော့သတင်းဆောင်မသဘောကိုအရင်ဆုံးတင်ပြပါမယ်ရှင်။အထက်နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့နိုင်မယ်ဆိုရင်ပါတီရဲ့နာယကဖြစ်တဲ့ဦးတင်ဦးကိုဒုတိယသမ္မတခန့်အပ်ခံရနိုင်တယ်လို့ခမန့်ချက်တွေထွက်ပေါ်လာပါရယ်။တရားဝင်မဲရလတ်တွေနဲ့အတီမပြုတ်ရသေးတဲ့မဲရလတ်တွေအရာ NLD ပါတီကရွေးကောက်ပွဲမှာအနိုင်ရမယ်အလားအလာတွေထွက်ပေါ်နေချိန်မှာပဲအစိုးရတစ်အတွက်ကောင်းဆောင်ဖြစ်နိုင်ခြေရှိသူတွေနဲ့ပတ်သက်လို့ခမန့်ချက်တွေထွက်ပေါ်လာပေမဲ့ဦးတင်ဦးကိုယ်တိုင်ကတော့တာဝန်ယူမှာမဟုတ်ဘူးလို့ညင်ဆန်ထားတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မိုက်အင်ဂျင်နိုင်ကပြောပြပေးပါပါရှင်။
ဦးတင်ဦးကိုဒုတိယသမရခန့်အပ်နိုင်တယ်ဆိုတဲ့သတင်းတွေထွက်လာတာနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းသူ့အနေနဲ့ဆန္ဒလုံးဝမရှိကြောင်းနိုင်ငံတကာသတင်းတောက်တွေကဦးတင်ဦးကပြောပါရယ်ဒီသတင်းနဲ့ပတ်သက်လို့လည်း NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်က VOA ကိုအခုလိုပြောပါရယ
်သတင်းကတော့ရုပ်ပြန်ထွက်တာတွေကဒါပေမဲ့ဘိုးကြီးအရမ်းဆန္ဒလုံးဝမရှိဘူ
းလက်ရှိထွက်လာနေတဲ့တရားဝင်ရွေးကောက်ပွဲရလဒ်တွေအရ NLD အနေနဲ့လွှတ်တော်မှာ80ရာခိုင်နှုန်းကျော်အနိုင်ရမယ်လို့မျှော်မှန်းထားတာကြောင့်အစိုးရဖွဲ့နိုင်မယ့်အနေအထားရှိမရှိဦးဝင်းထိန်ကို VOA ကမေးမြန်းရမှာ
အခုကျွန်တော်တို့ဒီနိုင်တဲ့မြို့နယ်တွေရဲ့ရပ်ကွက်ပြီးတော့ဒီရောဘက်ကော်မရှင်ရဲ့ခြေထောက်ချက်ကိုကျွန်တော်စောင့်နေတယ်အဲ့တော့မှအဒီဒီမှဆိုတော့ကျွန်တော်အခုလောကျပြတဲ့ခါကြီးကတော့ဟိုကိုယ့်ဘက်ကရတဲ့မြို့နယ်တွေကရတဲ့စီးနေပေါ်မူတည်တာခါကျတော့ခုနကကျွန်တော်ပြောလို့ပေါ့မြို့နယ်တွေအခြေခံလဲ80ရာခိုင်နှုန်းကျော်တဲ့ဆိုလို့ရှိရင်အစိုးရဖွဲ့နိုင်တဲ့အနေထားတော့ရောက်မယ်လို့ကျွန်တော်ယူဆပါတယ်။ကိုယ်တော်တော့ဒီဖြစ်ပြီးဆိုလို့ရှိရင်တို့အစိုးရဖွဲ့တဲ့ခါမှာကဲပြက်တွေယူမယ်။အဲ့ဒီခါကျမှကျွန်တော်ကြေညာမှာအခုတော့မပြောသေးပါဘူး
။ဒီတော်တွင်ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့တန်ကြာမှုတွေစိန်ခေါ်မှုအခက်အခဲတွေရှိနေတယ်လို့အများကဝေဖန်နေချိန်မှာလာရှုမြို့နယ်မဲဆန္ဒနေမြေမှာလက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီကဒုသမရဒေါက်တာဆိုင်းမောက်ခန်းနဲ့ NLD ကိုယ်စားလှယ်လောင်းရှင်ပြိုင်ရာမှာအနိုင်အရှုံးအငင်းပွားနေတာနဲ့ပတ်သက်လို့နောက်ဆုံးရလက်အရာဒေါက်တာဆိုင်းမောက်ခန်းအနိုင်ရသွားကြောင်းလာရှုမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကတာဝန်ခံတဦးဖြစ်တဲ့ဦးမြင့်ဆန်းဦးက VOE ကိုပြောပါတယ
်။နောက်ဆုံးအချိန်ကတော့အခုကျွန်တော်တို့ဟိုသက်ဆိုင်ရာပါတီကိုယ်စားလှယ်ရဲ့တော့အများဟိုတက်တေတွေနဲ့တော့ကျွန်တော်တို့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်နဲ့ပြည်သူ့လွှတ်တော်ကုလသမဂ္ဂအတွက်ဒေါက်တာဆိုင်းမော်ခန်းအနိုင်ရရှိတဲ့အကြောင်းနောက်သူ့လွှတ်တော်နှစ်ကတော့ဥအောင်သူနဲ့ပြည်နယ်လွှတ်တော်တစ်ကဒေါက်တာလင်းထွတ်အန်နေရီကအနိုင်ရရှိသွားပါတယ်ခင်ဗျာ။ဟိုနောက်ကြပြီးရောက်လာတဲ့ဂျူတင်မဲတွေကိုတက်တွင်းရေးတက်ပါတယ်ဆိုတဲ့အချက်တစ်ချက်ကနောက်ဟိုဂျူတင်မဲဟိုပြီးတဲ့ရေးတွေ့စုပေါင်း11,800ကျော်ဖြစ်နေတဲ့ဥစ္စာလေးတွေနောက်ဟိုဒီပြည်ခံပြုပါတီကိုပဲဂျူတင်မဲတွေကမဲပြီးတဲ့ဥစ္စာများနေတယ်ဆိုတဲ့ complaint တွေဖြစ်ပါတယ်။ဒီပေါ်မှာကျွန်တော်တို့ဟိုနံပါတ်1အချက်ကတော့ဟိုနောက်ကြပြီးရောက်လာတဲ့ဂျူတင်မဲတွေထက်သွင်းယူတက်တယ်ဆိုတဲ့အချက်ကမှားယွင်းတယ်ဆိုတဲ့အကြောင်းလေးပထမပြောချင်ပါလဲကျွန်တော်၄နိုင်ထိုးပြီးတော့၄နိုင်မထိုးခင်အချိန်တည်းကဒီဂျူတင်မဲဘုံတွေကိုကျွန်တော်တို့သက်ဆိုင်ရဟိုဂျူတင်မဲရေမဲအခန်းထဲကိုဟိုထည့်ပါလဲသူ့ရဲ့နေစင်းနဲ့အတိုင်းနောက်တစ်ချက်ကဟိုဒီမှာကျွန်တော်ပါတီကိုယ်စားလောင်းနေနောက်ကျွန်တော်တို့မီဒီယာတွေ observer တွေနဲ့ဟိုလေးလာကြည့်နေပြည်သူတွေကိုဖိတ်ခေါ်ပြီးတော့မှဒီအများရဲ့ရှေ့မှာဂျူတင်မဲရေတွက်ခြင်းကို၄နိုင်မှာစတင်ရေတွက်ခဲ့ပါတယ်ခင်ဗျာ
ဒီရလဟာရွေးကောက်ပွဲစီမင်းစည်းကမ်းကိုချိုးဖောက်နေတယ်လို့မြင်ကြောင်း NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်က VOE ကိုပြောပါတယ
်။ဒီဒေါ်လဆမန်းကအနေရပြောရဆိုရင်တော့နောက်မှရောက်လာပြီးစီကမ်းနဲ့မညီတဲ့ရောက်လာတဲ့အပူမဲစင်းတွေကြောင့်ဆက်ဘခန်းနိုင်တော့ယူဆတယ်။အဲ့ဒီပူမဲစင်းနဲ့ပတ်သက်လို့သူတို့ရှိက NLD ရဲ့တာဝန်ရှိတဲ့လူတွေကောက်ကွက်တယ်လို့ပြောတယ်။ကောက်ကွက်တော့လည်းပဲအဲ့ဒါကော်မရှင်ကနေပြီးတော့ကောက်ကွက်တာကိုကမ္ဘာမှာနဲ့ဆက်ပြီးရည်တွေ့တယ်အဲဒီကမလို့ဒေါက်တာဆက်မကနိုင်သွားတယ်လို့ယူဆတယ
်တီထောင်စုရွေးကောက်ပွဲကော်မရှင်ကရန်ကုန်အပါအဝင်ပြည်နယ်တိုင်းအချို့ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်50ကျော်နဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်50ကျော်စုစုပေါင်း100ကျော်ကိုမနေ့ကကြေညာခဲ့ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရာပေါင်း90ကျော်မှာအနိုင်ရထားပါတယ်ရှင
်မအင်ဂျင်နိုင်းစူစီတင်ပြတော်ရပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူမှတ်တင်ကြီးထိုက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကံကိုနားဆင်ကြရအောင်ပါ။ VOA မြန်မာ ကျမတို့ဒီဆွေးနွေးဝိုင်းမှာဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့
ဒီအောင်မြင်မှုအပေါ်မှာစက်မတော်အနေနဲ့ဘယ်လောက်ထိအမှတ်ကျပ်ပေးနိုင်မလဲ။ကာကွယ်ရေးဦးစီးချုပ်အနေနဲ့ရွေးကောက်ပွဲရလဒ်ကိုလုံးဝအပြစ်မှတ်ပြုမယ်လို့ပြောထားပေမဲ့လို့လက်ရှိအာဏာရပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနောက်ဒီတပ်မတော်ဘက်ကအသာတကြီးအာဏာလွှဲပေးမဲ့အမှတ်ခံချက်ပေါ့နော်ဆရာဘလို့များသုံးသပ်ပါလဲရှင်ဘလို့များဆရာတို့မျှော်လင့်ထားပါလဲ။ပထမဆ ရက်နေ့အလိုမှာစပြီးတိုက်ပွဲတွေဖြစ်နေဆိုတော့ရွေးကောက်ပွဲရလတ်ကိုအတိမတ်ပြုဖို့ရအတွက်အနောက်ရှက်လုံးဝဖြစ်စေပါတယ်။ဒါကြောင့်မို့လို့နောက်လာမယ့်အစိုးရပေါ့နော်။ NLD ကဥဆောင်မယ့်အစိုးရကိုတတ်မတော်အနေနဲ့ဟိုလုံးဝချူစင်စွာအတိမတ်ပြုနိုင်ပါမလားဆိုတာလုံးဝတန်လျာဖြစ်စေဖြစ်နေတယ်လို့လည်းသုံးသပ်လိုပါတယ်။
ဟုတ်ကဲ့ပါရှင်။အဲအဲ့ဒီအကိစ္စပါပဲ။ကျွန်မဒီဘုံမှုကြီးခေါ ਊ ကာကိုဒီကနေ့တိုက်ရိုက်လေလိုက်မှာပါဝင်ပေးဖို့ကျွန်မဟိုဖိတ်ခေါ်ရတဲ့အကြောင်းအရာကလည်းအဲ့ဒါပါပဲ။အခုဒီရှမ်းပြည်ဘက်မှာတိုက်ပွဲတွေကတော့အခုဒီကနေ့လည်းတိုက်ပွဲသတင်းတွေကျွန်မတို့ကြားရပါတယ်။ဒီဒုက္ခတွေတွေလည်းရှိနေတယ်ပေါ့နော်။အပြစ်မရနိုင်သေးတဲ့ဒီတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကလည်းတစ်ဖက်မှာရှိနေသေးလေတော့ဒီရွေးကောက်ပွဲရလတ်တွေထွက်ပြီးအာဏာလွှဲပြောင်းဖို့ကာလကလည်းလမ်းနဲ့ချီပြီးတော့ကြားမြင့်အောင်မှဖြစ်ပါတယ်။ဒီကာလာရင်းမှာစစ်ရေးအခြေအနေမအေးတာကိုအကြောင်းပြပြီးတော့အာဏာလွှဲပြောင်းရေးအစိုးရအသစ်တရပေါ်ပေါက်လာရေးအခက်အခဲတွေများပေါ်လာနိုင်ပါသလားရှင်ဒီတိုက်ပွဲတွေတိုင်းရင်းသားအရေးတွေနဲ့ပတ်သက်ပြီးတော့ဗိုလ်မှူးကြီးခွန်အုပ်ကဘယ်လိုများမှတ်ချက်ပေးချင်ပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်မှတ်ချက်ပေးချင်တာကတော့ဒီဝါဟိုက်တိုက်ပွဲဒီစံပြေတော့ပိုင်းတိုက်ပွဲရဲ့ပုံတာကိုကြည့်ရရင်တော့ဒီတပ်မတော်ဘက်ကသူ့ရဲ့အစီအစဉ်မှာကြက်မူလတဲ့ကစထားပြီးတော့အဲ့ဒီ operation plan အတိုင်းသွားနေတဲ့ပုံမျိုးပေါက်တယ်လို့တော့ကျွန်တော်တွက်လို့ရတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ပဲပြီးသွားတယ်ကျွန်တော်တို့ရဲ့လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့ရဲ့တောင်းဆိုချက်မှာတော့ဒီတိုက်ပွဲတွေကိုအများဆုံးကျဆဲပေးပါကျွန်တော်တို့ကတော့တိတိလင်းလင်းပဲတောင်းဆိုထားတယ်။နောက်ပြီးတော့ဒီတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီဆောက်ခင်တဲ့ဒီနိုင်ငံရေးစူးစမ်းဖို့ပွားမဲ့လမ်းကြောင်းတွေနောက်ထပ်ဆွေးနွေးဖို့လမ်းကြောင်းတွေပိတ်ဆို့နောက်နေသွားပါအောင်လဲစိုးရိမ်ပါတစ်ဖက်ကလည်းပဲဒီရွေးကောက်ပွဲကဒီအောင်မြင်ဖို့ပေးပါနဲ့ပြီးသွားတဲ့အခါမှာဒီအနိုင်ရတဲ့ပါတီတွေနေတဲ့လဲဒီကျွန်တော်တို့တွေကဂုဏ်ပြုချီးကျူးပါတစ်ချိန်တည်းမှာကျွန်တော်တို့တိုင်းပြည်ပြည်သားတွေဟာတို့ရဲ့ဒီမိုကရေစီအခုရေအတော့ပြုပြီးတော့အစာတမဲတွေကိုပေးတဲ့နေရာမှာသူတို့နေတဲ့ဒီကိုလိုချင်တဲ့ဒီအကြောင်းလဲတစ်ခုစနစ်ဟာလာကြောင်းလဲဖို့စနစ်တစ်ခုလုံးကိုကြောင်းလဲဖို့အထူးပြင်ဆင်မှုတဲ့ဒီအမဲပေးဖို့ဆုံးဖြတ်ချက်တွေကလည်းပဲအင်မတာမှဒီဒီမိုကရေစီတိုင်းပြည်ရဲ့ဟာလာနိုင်ငံသားတွေရဲ့ ဒီတော့အရေးချင်းအရေးအေရိုပြစ်ပြီးတာကိုကျွန်တော်တွေ့ရပါတယ်အဲ့ဒါကြောင့်ဒီလိုအရေးပြစ်ပြီးတဲ့နိုင်ငံသားတွေကကိုယ့်ရဲ့ဆန္ဒပေးကိုစတိကျပေးရအဖြစ်ဒီကျွန်တော်တို့ဒီစတိကျောင်းလဲမှုကိုကျွန်တော်ဥတည်တယ်ဆိုတာတစ်ချက်ကပေါ်ပါတယ်သို့တော့အဲ့ဒီနေရာမှာလက်ရှိတပ်မတော်ရဲ့ဒီစီရင်မကြတဲ့အတူစီရင်ပြင်ဆင်မှုနဲ့တော့ပြန်ထိန်းကြီးဖို့တော့လိုလာလို့ပဲလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်အဲ့ဒီနေရာမှာဘယ်ဘက်ကမှဒီပုဂ္ဂိုလ်စီဘက်ကလည်းပဲဒီအတိုင်းရပါတီဘက်ကလည်းပဲအမိမိတို့ရဲ့အတိုင်းရမှုပေါ်မှာရရှိလာတဲ့ဟလာအစိုးရဖွဲ့ခွင့်တွေပါတယ်။တစ်ဖက်ကပြင်ဆင်တယ်လို့တစ်ဖက်ကတတ်မတော်ဘက်ကလည်းပဲသူရဲ့စီရင်မကြတဲ့ဘာရှိလို့ဘလို့လို့ဆောင်နေတယ်ဆိုလဲဟာလေကိုထိကြည့်ပြီးတော့ထိကြည့်ပြီးတော့တွားကြဖို့ထိကြည့်ပြီးတော့ဘွားမသာပဲကျွန်တော်တို့ဒီပုံပါပေါ့ချုံးမွေးတဲ့အကူပြောင်းအဖြစ်လာနိုင်တယ်လို့တော့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ဘုံမူကြီးခေါ်ကအဲ့တော့ဒါကတော့တက်မတော်အပိုင်းပေါ့နော်တက်မတော်အပိုင်းနဲ့ပတ်သက်ပြီးတော့ကျမတို့အခုဆွေးနွေးဖို့ရှိနေတဲ့လူတွေကိုတော်ရရှင်တွေကိုကျမအလှည့်ပေးခြင်းပါတယ်ရှင်ပထမဆုံးတော့ကိုနေဦးလင်းကိုကျမအလှည့်ပေးခြင်းပါတယ်ကိုနေဦးလင်းဒီတက်မတော်ကအာနာလွှဲပြောင်းရေးပေါ့နော်အခုတိုင်းရင်းဒေသမှာလည်းတိုက်ပွဲတွေပါတယ်ဖြစ်နေတော့ကိုနေဦးလင်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုလူရင်းတူရှင်ဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့ဗျာကျေးဇူးတင်ပါတယ်လူရင်းတူရင်းဆိုရင်တော့ကျွန်တော်တမရော်ရဲ့သဘောထားကိုကျွန်တော်အတွေ့အကြုံရပေါ့နော်ဒီလာကြည့်တဲ့လောက်ဆိုလို့ရှိရင်တော့ဒီကုစစ်ဖြစ်နေတဲ့ဆိုတဲ့အပိုင်းနေရာစစ်သဘောတရားအရာဆိုခြွေစစ်လို့ခေါ်မှာပေါ့နော်ရန်သူရဲ့လက်နက်ထဲမှာလက်ထဲမှာလက်နက်နဲအောင်လုပ်တဲ့သဘောလောက်ပဲဖြစ်ပါတယ်သူတို့ကစီးရဲရာကွန်ထရိုးလုပ်ထားပြီးတော့နိုင်ငံရေးကိုဖွင့်ပေးထားတဲ့အခါကျတော့ဒီဘက်ကတောင်က NLD တောင်နိုင်သွားပြီဆိုလိုတဲ့သဘောကနိုင်ဒီနိုင်ငံရေးဘက်ကိုသူတို့ကရှင်းပြောရင်ဗျာဒီပြည်တော်စုကြီးတည်တံ့ဖို့ဆိုတာတခုပဲလိုပါတယ်အဲ့ဒါကတိုင်းရင်းသားတွေကခွဲမထွက်ဘူးလို့ပြောပါအဲ့ဒါလို့ကကြီးညာလိုက်ပါအကုန်လုံးစစ်တပ်ကိုဗမာစစ်တပ်အကုန်လုံးရုပ်သိမ်းပေးလို့ရတယ်ဗျာရှင်းရောအဲ့လောက်ကြီးကျွန်တော်အာမခံရတယ်ဘာကြောင့်လဲကျွန်တော်တို့ကခွဲထွက်တာကိုပဲကြောက်တာခွဲထွက်ရင်သူများတွေပါလာမယ်တို့မဆိုရင်ခုနပြောလို့ပေါ့ရခိုင်ကရခိုင်မင်းနဲ့နေခဲ့တယ်ရှမ်းကရှမ်းမင်းနဲ့နေခဲ့တယ်ဟုတ်လားစသည်ဖြင့်ပေါ့ဗျာဟိုပြီးခဲ့တာတွေကအကုန်လုံးယာဇဝင်တွေမှာရှိခဲ့ပြီးသားဆိုတဲ့အခါကျတော့ကျွန်တော်တို့ပြည်အောင်စုကြီးကိုရှမ်းနေတိုက်အုပ်ချုပ်လဲကျွန်တော်ဗမာလူမျိုးစစ်စစ်ပါလက်ခံပါမယ်ရခိုင်တိုက်အုပ်ချုပ်လဲကျွန်တော်တို့လက်ခံပါမယ်ဘာမှပြဿနာမရှိဘူးတခုတော့ရှိတယ်ခွဲထွက်မယ်ဆိုတဲ့စကားဟိုတုန်းကကြံခဲ့တဲ့စကားဖြစ်တယ်ဒါကိုထောက်ထောက်ပြီးပြောတဲ့အတွက်စစ်တပ်ကလည်းစိုးရိမ်လာတော့အမှန်ပဲဗမာလူမျိုးဗိုလ်ချုပ်အောင်ဆန်းလက်ထက်သေးကပြောခဲ့ပြီးသားရှိပါတယ်ကျွန်တော်တို့ရဲ့လုံခြုံမှုတဲ့ဟလာတောင်ပေါ်ကနေပြီးတော့ဟလာအမြောင်းနဲ့ချိန်နေမယ်ဆိုရင်တော့ကျွန်တော်တို့ကလည်းခွင့်လို့လို့တော့မဖြစ်နိုင်ဘူးလေဒီဟာလေးကတော့ကျွန်တော်တို့စိုးရိမ်လာဖြစ်တဲ့အတွက်ဦးနှံ့ရွှေရလည်းအခုရှင်းပြောလို့ရှိရင်ဖက်ဒရယ်ကိုရွှေ့ပေးခဲ့တာ180 degree မရောက်သေးဘူး165လောက်ဖြစ်နေပြီ
ဟုတ်ကဲ့
15 degree လောက်ကျန်တာဒီနိုင်ငံရေးပါတီတွေနဲ့အကုန်လုံးနိုင်ငံအတိုင်းသူပြည်သားတွေအကုန်လုံးလို့ရှိရင်ကျွန်တော်တီးတလောက်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့ကကျွန်တော်တို့လူမျိုးတွေကိုပါအကုန်လုံးတိုက်အုပ်ချုပ်ဘယ်သူမှဘာမှပြောစရာအကြောင်းမရှိဘူ
းဟုတ်ကဲ့
ကျွန်တော
်ဟုတ်ကဲ့ရှင်အဲ့တော့ခုဒီကိုနေဦးလင်းပြောတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်မဘုံမူကြီးခေါကကိုပဲအလှည့်ပေးခြင်းပါတယ်ဘုံမူကြီးခေါကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာများပြောခြင်းပါလဲသူတို့ကတော့တိုင်းရင်းသားတွေဘက်ကခွဲမထွက်ဘူးဆိုတော့အာမခံချက်မျိုးရှိလာလို့ရှိရင်စစ်တပ်ဘက်ကဒါတွေလုံးစရာမလိုဘူးဆိုတဲ့သဘောမျိုးသူကပြောပါတယ်ဘုံမူကြီးဘာများတုံ့ပြန်ခြင်းပါလဲ
ကျွန်တော်ဒီတော်လိုင်းတက်တာနှစ်40ကျော်ပေါ့အဲ့ဒီအထီးကတော့တိုင်းသားတွေတောင်းနေတာကခေါ်ထွက်ရေးမဟုတ်ပါဘူးအမျိုးသားတန်းတူရေးပါတန်းတူရေးသူအခွင့်အရေးအောက်မှာပြည်တော်စုကြီးကိုအတူတကွဖူပေါင်းတည်ဆောက်ပြီးတော့အတူတကွနေထိုင်မယ်ဆိုတဲ့မူကကျွန်တော်တို့တပ်ပေါင်းစု sorry အစစ်စစ်ရဲ့မူဖြစ်ပါတယ်ဒီတပ်ပေါင်းစုအားလုံးရဲ့မူကဆက်ရပြည်တော်စုဖြစ်တည်ဆောက်ရေးဖြစ်ပါတယ်ဒီပြည်တော်စုတည်ဆောက်တဲ့နေရာမှာခွဲထွက်ဖို့ဆိုတာမပါပါဘူးကျွန်တော်တို့ပြောနေတဲ့ကိုယ်ပိုင်ကြံစည်မှုဆိုတာလည်းပဲပြည်တော်စုအတွင်းမှာဖြစ်လုံးတဲ့ကိုယ်ပိုင်ကြံစည်မှုဖြစ်ပါ
တ
ယ်ဒါကအတူတူနေနိုင်တဲ့အနေအထားဖြစ်ပါတယ်ဒါကြောင့်အမျိုးသားတန်းတူရေးမူကိုပြည်ကြကြသဘောပေါက်နားလည်မယ်ဆိုရင်ဆိုတဲ့ပြည်တော်စုတည်ဆောက်ဖို့ဆိုတဲ့နေရာမှာခွဲထွက်ရေးကိုပဲလူမျိုးပဲဖွဲ့
ဟုတ်ကဲ့ပါရှင်ဒါတော့တက်မတော်အပိုင်းပေါ့เนาะတက်မတော်ကဘလောက်ထိအာနာလွှဲပေးရေးအတွက်အမှတ်ခံချက်ရှိသလားဆိုတဲ့အပိုင်းပြီးတော့ကျွန်မနဲ့နောက်တစ်ခုပြောင်းချင်ပါတယ်အဲ့ဒါတော့ဒီအခုဒီအာလက်ရှိအာနာရပြည်တော်စုနဲ့ကြံခံရေးပါတီဘက်ကဟိုသူတို့ရဲ့မထင်မှတ်ထားတဲ့လုပ်ရက်တွေပေါ့เนาะကျွန်မတို့ဒီပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဦးထေးဦးကလည်းကျွန်တော်တို့အားလုံး ဟိုမေဆန္ဒနဲ့မှာအားလုံးရှုံးပါတယ်ဆိုပြီးတော့သူဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကရလက်တီတောင်မထုတ်ခင်မှာသူအင်တာဗျူးတွေပေးမီဒီယာမှာပြောသလိုပဲဒီသူရဥွှေမန်းလွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းကလည်းသူ့ကိုအနိုင်ရသွားတဲ့ဒီတခြားပါတီကိုသူဒါဂုံယူပါတယ်ဆိုပြီးတော့ထုတ်ပြောလာတဲ့ခါရောက်တော့လူတွေကြားထဲမှာဒါဟာထင်မှတ်မထားတဲ့ကိစ္စပါအဲ့တော့ဒီလောက်လွယ်လွယ်နဲ့အစိုးရတစ ਨੇ ਆਨਾ ਲੋਏ ਪੇ ਮਲਾ ਜਮਾ ਰੋ ਨੀ ਨੇ ਭਾਰੀ ਤਰੀ ਠਾ ਬੋ ਲੋ ਲੈ ਸਵਾ ਵੋ ਜਮਾ ਹੋ ਤਰੀਨ ਸਾ ਸਿਆ ਉਸੀ ਤੂ ਆਉ ਮੀ ਯੇ ਅਮੀਨ ਲੇ ਚਾ ਬਿਆ ਸੀ ਸ਼ਿ
ਐ ਹੋ ਗੇ ਈ ਆਨਾ ਸਵੇ ਪਿਆਉ ਪੇ ਮਲਾ ਸਵੇ ਪਿਆਉ ਮ ਪੇ ਬੂ ਲਾ ਸੁਰਾ ਹੋ ਉਹ ਸਾ ਬੋ ਮਾ ਮੂ ਮਤੀ ਵਾ ਊ ਆਨਾ ਯਾ ਪੀ ਖੈਨ ਪਿਓ ਪਾਰਟੀ ਬੋ ਮਾ ਮੂ ਮਤੀ ਵਾ ਊ ਤਕੇ ਰਕੇ ਜਾ ਰੋ ਹੋ ਟਮ ਰੋ ਬੋ ਮਾ ਮੂ ਤੀ ਰਾ ਵਾ ਹਲੋ ਦੀ ਸਕਾ ਜਨੋ ਪਿਓ ਵਾ ਦਲੇ ਸੁਰੇ ਕਾ ਜਾ ਰੋ ਪੀ ਖੈਨ ਪਿਓ ਪਾਰਟੀ ਸੁਰਾ ਟਮ ਰੋ ਗਾ ਦਾ ਪੌਕ ਫਵਾ ਲਾ ਬੀ ਰੋ အခုလက်ရှိမှာဆိုရင်လည်းတက်မတော်နဲ့ပူပေါင်းပြီးတော့မှတိုင်းပြည်ရဲ့ဒီဒီအာဏာကိုနော်အစိုးရအာဏာကိုရအောင်ယူကော့ပွဲမှာကြိုးစားခဲ့တယ်ဆိုတာဒါကျွန်တော်တို့အားလုံးသိပြီးသားပါယူကော့ပွဲနီးကပ်လာတဲ့အချိန်မှာမှအဲ့ဒီတက်မတော်ကနေပြီးတော့မှတကယ်ထိတ်တန့်အဆင့်မြင့်ဒါဘူချုပ်တွေအယောက်90လောက်တခါလဲဝင်လာပြီးတော့မှပါတီကိုကွန်ထရိုးလုပ်တာယူကော့ပွဲဝင်တာအကုန်လုံးလုပ်တာတွေတွေ့ရလိမ့်မယ်ဆိုတော့ကျွန်တော်ဆိုလိုတဲ့သဘောကတက်မတော်ကလွှဲပေးမလားမလွှဲဘူးလားဆိုတဲ့ကိစ္စပါဆိုတော့အဲ့ဒါနဲ့ပတ်သက်လို့ဘလို့အရေးအောင်တွေတွေ့လဲဆိုတော့ကျွန်တော်တို့ကအထောက်ထားတွေကြီးလိုက်တဲ့ခါကျတော့ပြီးခဲ့တဲ့လွတ်တော်ကာလအတွင်းမှာဒါတက်ဆိုင်ရာပြည်နယ်နဲ့တိုင်းမှာပေါ့နော်ပြည်နယ်နဲ့တိုင်းနေမှာဝန်ကြီးချုပ်ခန့်တဲ့ကိစ္စကိုသမ္မတကပဲခန့်မလားသို့မဟုတ်တက်ဆိုင်ရာလွတ်တော်တွေကနေပြီးတော့ဝန်ကြီးချုပ်တွေပါတွေခန့်ပေးမလားဆိုပြီးတော့ဖွဲ့စည်းပုံပြင်ဖို့ဆိုပြီးတော့မှစူးစမ်းခဲ့ပူတာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒီခံမျိုးပါတီရော NLD ရောအကြတာအမတ်တွေအကုန်လုံးကဒီကိစ္စကိုသဘောတူပါတယ်သဘောတူပေမဲ့တမရောကသဘောမတူတဲ့အတွက်ကြောင့်မလို့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်161ပြင်ဖို့ဆိုတဲ့ဟာမဖြစ်ခဲ့ပါဘူးပြောမယ်ဆိုရင်ဒီဟိုဝန်ကြီးချုပ်ဒီဘာဒီအဆင့်ဆိုတဲ့ဟာကပြည်တော်စုအစိုးရနဲ့ဆိုင်ရဲ့အဖေးငယ်ပါတယ်အဲ့ဒီအဖေးငယ်တဲ့ဟာလေးကိုတော့မှဒါသက်ဆိုင်ရာလွတ်တော်တွေကိုလွှဲအပ်ပေးဖို့တမရောဘက်မှာအဲ့ဒီတော့ကသူကဟိုသဘောထားမရှိဘူးဆိုတာကိုသူကပြခဲ့တယ်ဆိုတဲ့ခါကျတော့အခုလောလောဆယ်အာဏာအလဲပြောင်းဆိုတာတကယ်သမယိုးကျဖွဲ့စည်းပုံအခြေခံဥပဒေအတိုင်းရိုးရိုးပဲကြည့်မယ်ဆိုရင်တော့သမ္မတဝါကံပြေလာတဲ့ဝန်ကြီးဌာနကလွဲရယ်သမ္မတဒုသမ္မတနဲ့ဝန်ကြီးဌာနတွေအကုန်လုံးကဒါအရက်သာအုပ်ချုပ်ရေးအောက်ကိုရောက်သွားမယ်ဆိုတဲ့သဘောမျိုးဖြစ်နေတယ်။အဲ့တော့အဲ့ဒါဒီကိုကြည့်ရတာသမ္မတရဲ့အနေထားကိုကြည့်ရတာဒါဒီကိုလွှဲပေးဖို့ဟိုအရှင်မြင့်ဖြစ်ပုံမရသေးဘူး။အဲ့ဒါကတော့နောက်ပြီးတော့မှကျွန်တော်တို့တိုင်းပြပါလေဒါမျိုးကတစ်ချိန်မှမဖြစ်ဘူးသေးတဲ့အခါကျတော့နောက်ရှေ့မှာဖြစ်ခဲ့တဲ့အနေထားတွေတစ်ခုချင်းကိုကြည့်လိုက်တော့အဲ့တော့အများကြီးမပြောနဲ့ဝန်ကြီးဌာနတစ်ခုချင်းနောက်ပြီးတော့မှဒါရန်ကုန်စီပင်သားရလိုမျိုးပြီးတော့ကြီးကျယ်တဲ့ဟာမဟုတ်တဲ့ဟာလေးတွေမှာတော့မှဆွဲပေးဖို့ဆိုတဲ့အရေးအယောင်တွေကျွန်တော်တို့မတွေ့ရသေးတော့ပြည်ပြီးသေးသေးချာချာဟိုဘာလဲလွှဲပြောင်းမှုတွေချောချောမှုတွေဖြစ်လာမယ်ဆိုတာကတော့ဒီနေ့ချိန်မှာပြောဖို့အများကြီးစိုးသေးတယ်လို့ထင်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ကျွန်မဆရာဦးဆိုင်လေးကိုဒီကိစ္စနဲ့ပတ်သက်ပြီးတော့တစ်ဆက်တည်းမေးချင်ပါတယ်အဲ့ဒါတော့ဒီအရက်သားတွေအာဏာလွှဲပေးရေပေါ့နော်အခုအနိုင်ရတဲ့အရက်သားလွှတ်တော်အမတ်တွေအရက်သားအစိုးရဘွဲ့အစ်စ်အတရက်ကိုအာဏာလွှဲပေးဖို့ကတက်မတော်ကအဓိကကြတယ်ဆိုပြီးတော့ဒါဟိုအားလုံးကလည်းတညီတညွတ်ထဲပြောနေကြပါတယ်အဲ့တော့အခုလက်ရှိအခြေအနေရကတက်မတော်ကဒီအာဏာလွှဲပေးဖို့စိတ်ချလက်ချဖြစ်နေတဲ့အခြေအနေမျိုးအခင်းကျင်းမျိုးတွေရှိနေပြီလားရှင်ဒီအနိုင်ရတဲ့အတိုက်အခံတွေဘက်ကတက်မတော်ဘက်ကစိတ်ချလက်ချဖြစ်နေအောင်ဟိုလှုပ်ထားနိုင်တဲ့အနေအထားမျိုးအခင်းကျင်းမျိုးဆရာတို့ဘက်ကဘယ်လောက်များရှိနေပါပြီလဲ
ကျွန်တော်ဘက်ကတော့တက်မတော်ကိုလုံးဝကိုညှော်လင့်ထားတယ်ဒါပေမဲ့ကျွန်တော်ညှော်လင့်ချက်ကတိတိဆုံးဖို့ဆိုတာအမှန်တန်ကိုညှော်လင့်ချက်ဝေးနေပါသေးတယ်ဘာဖြစ်လို့ပြောရုံဆိုတော့တက်မတော် UEC အစိုးရဒီဥစ္စာ၃နှစ်ညီတရိကံမှာဦးသေးဦးတို့ဦးရွှေမန်းတို့ကိုယ်တိုင်က NLD ရဲ့အောင်နိုင်မှုကိုသူတို့ဂုဏ်ပြုတယ်ကြီးကျူးတယ်အတိအမှတ်ပြုတယ်ဆိုပေမဲ့လို့တက်မတော်အနေနဲ့ကဖွဲ့စည်းပုံခြေခံဥပဒေနဲ့တည်မီပြီးတော့မှနောက်ထပ်ညှင်းပယ်ပိုင်ခွင့်အများကြီးပိုင်ဆိုင်ထားပါတယ်သောသောဆရာစီသူအောင်မြင့်ပြောသူ161အရာပြည်နယ်ဒုံမုတ်တိုင်းနေရဲ့ဝန်ကြီးချုပ်ကိုသမရကကာလင်းခံပိုင်ခွင့်ရှိတယ်။နောက်အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီမှာတပ်မတော်ကပဲကြီးစိုးထားတယ်။နောက်25ရာခိုင်နှုန်းကနေမထောက်ခံဘဲနဲ့ကျွန်တော်ဖွဲ့စည်းပုံပြင်ဖို့မဖြစ်ဘူး။ မပြတ်နိုင်ဘူးတော့လည်းဒီရွေးကောက်ပွဲအနေထားကိုကြည့်မယ်ဆိုလို့ရှိရင်ကျေးတီမိုင်းရှူအဲ့နှမျိုးနယ်ကိုပယ်လိုက်တယ်ဝ၅မျိုးနယ်မပါဘူးဆိုတော့ရွေးကောက်ပွဲမှာတင်ကို85ရာခိုင်နှုန်းကမပြည့်ပါဘူးဒီမိုကရက်တစ်အင်အားစုတွေအတွက်ပေါ့နော်ဒါကြောင့်မို့လို့တက်မတော်အနေနဲ့လက်ပိုက်ပြီးကြည့်နေနိုင်လို့ရတယ်တက်မတော်မပါဘဲနဲ့ဘယ်လိုမှဖွဲ့စည်းပုံပြင်လို့မရဘူးဆိုတော့အပြောင်းလဲဖြစ်ဖို့ဆိုလို့ရှိရင်တက်မတော်ရဲ့သဘောထားကြီးမှုပေါ်မှာကျွန်တော်အများကြီးမှီတီးနေပါတယ်။ဒါပေမဲ့တက်မတော်ကိုယ်၌ကဒီနေ့တိုင်းသာစီလုံးညီညွတ်ရေးကိုအထောက်အကူပြုစီမဲ့လောက်ရမျိုးတက်ကိုတိုင်းသာစီလုံးညီညွတ်ရေးကိုပြုပြစီမဲ့ထိုးစစ်ဆင်မှုမျိုးကိုဇက်တိုက်လုပ်နေတာတွေ့ရပါတယ်။ဒါကြောင့်မို့တက်မတော်ပေါ်မှာအပေါ်မှာကျွန်တော်အနေနဲ့ဘလို့မှမျှော်လင့်စရာအကြောင်းမရှိသေးဘူး။ဒါကြောင့်မို့ပြည်သူတရားလုံးကတက်မတော်ရဲ့လောက်ရဟာလမ်းကြောင်းတွေ့ဖြစ်နေတယ်ဆိုတာကိုဆန္ဒပြနိုင်တယ်ထုတ်ဖော်ပြောပြနိုင်တယ်ဆိုလို့ရှိရင်တော့တက်မတော်ရဲ့သဘောထားပြောင်းလာနိုင်စရာရှိတယ်တက်မတော်ရဲ့သဘောထားမပြောင်းသေးရင်ကျွန်တော်မှအခုပြောင်းအတွက်မျှော်လင့်ချက်သိမရှိဘူးလို့ပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဦးဆိုင်လေးအဲ့တော့ကျမတို့ဒီဟိုပါဝင်ဆွေးနွေးဖို့ဆောင်ဆိုင်နေတဲ့ကျမတို့သောရရှင်ကိုကျော်ဦးကိုကျမအလှည့်ပေးချင်ပါတယ်ရှင်ကိုကျော်ဦးပါဝင်ဆွေးနွေးလို့ရပါတယ်ရှင်ကိုကျော်ဦးကြားပါလားရှင်ဟု
တ်ကဲ့ခင်ဗျာ
ဟုတ်ကဲ့
ကျွန်တော်ဦးပါပဲဟုတ်ကဲ့ကြားပါခင်ဗျာကျွန်တော်တို့ကပြည်သူတယောက်ဖြစ်တယ်ပေါ့နော်မဲမတွေ့ရတာတခုတည်းစိတ်မကောင်းဘူးဖြစ်ရတာပေါ့နော
်ဟုတ်ကဲ့ရှင
် Hello
ဟုတ်ကဲ့ကြားပါတယ်ကိုကျော်ဦးဆွေးနွေးလို့ရပါတယ်ဟုတ်ကဲ့ကျွန်တော
်လေးနော်အဲနိုင်ငံသားတယောက်ဖြစ်တော့မဲလို့ရှင်းပြောရတယ်နော်မဲမတွေ့ရတာကြောက်ရတယ်နော်စိတ်မကောင်းတာတခုတည်းပဲနော်ဒါမှလည်းမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ပါကိုချိုဦးကျေးဇူးတင်ပါတယ်ရှင်အဲ့တော့ကျမတို့ဒီ VOA ကိုစာပေးပို့ပြီးတော့ဆွေးနွေးထားတဲ့သူတွေကိုလည်းကျမအလှည့်ပေးပြီးတော့ဟိုဆွေးကျမကပဲကိုစားဝင်ပြီးတော့မေးပေးချင်ပါတယ်ဒါကတော့ဒီရှမ်းပြည်နယ်တောင်ပိုင်းသားကိုဦးစာရင်းလာတာပါသူရေးလာတဲ့အကြောင်းကတော့အတိုက်အခံနိုင်တာကိုစိတ်ချမ်းသာပါတယ်တဲ့အဲ့ဒါကတော့ तू ကဘာဖြစ်လို့လဲဆိုတော့အာနာယစေအုပ်စုကိုအိန္ဒြေရရထွက်ပေါက်ပေးလိုက်နိုင်မဲ့အခြေအနေတွေကိုမြင်နေရလို့ပဲဖြစ်ပါတယ်တဲ့အဲ့တော့အတိုက်ခံတဲ့အပြတ်အသတ်နိုင်ခဲ့ရင်တင်မဲ့သမရလောင်းဟာရွေးကောက်ပွဲကြောင့်ကွဲပြားနေတဲ့သမိုင်းချောင်းအရာအေးဆန်နေတဲ့ပြည်ထောင်စုစိတ်ဓာတ်ကိုပြည်တွင်းစစ်ကိုချွေးသိမ့်စေမဲ့နိုင်ငံရေးမက်လုံးဖြစ်စေပါတယ်တဲ့နောက်တစ်ချက်ကတော့ပြည်ခိုင်ဖြိုးပါတီဟာအကောင်းဆုံးအတိုက်ခံခေါင်းအဖြစ်ရပ်တည်ပြီးနောက်တက်မဲ့အစိုးရကိုထိန်းချောင်းနိုင်မယ်လို့လည်းသူကရေးထားပါတယ်။နောက်ပြောင်းလဲချိန်ကိုလိုက်ပါရင်နိုင်ငံသားအားလုံးလည်းဒီမိုကရေစီနိုင်ငံသားပီတာအောင်ကာယကံ၃ပါးစလုံးကိုယ်တိုင်ပြောင်းလဲတင်တာတွေပြောင်းလဲချခြင်းဆိုပြီးတော့ရှေ့ဆရာမဲ့ပန်းနိုင်ကိုကျွန်တော်စိတ်ကူးရင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်။အဲ့တော့သူရေးတဲ့အတိုင်းဆိုလို့ရှိရင်ဒီအတိုက်ခံနေအပြတ်အသတ်နိုင်ခဲ့လိုက်တာဟာဆိုလို့ရှိရင်ဒီအာနာယစေအုပ်စုကိုအိန္ဒြေရရထွက်ပေါက်ပေးလိုက်နိုင်မဲ့အခြေအနေမျိုးကိုမြင်နေရပါတယ်ဆိုပြီးတော့သူကပြောထားတော့ကျမကဒီဆရာဘုံမှုကြီးခေါဥက္ကာကိုကျမဒီကိစ္စနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဘုံမှုကြီးတို့ကဒီဆက်စုနှစ်တင်နဲ့ချစ်ပြီးတော့လဲဒီစခေါင်းဆောင်ရဲ့အဆက်ဆက်အတွေ့အကြုံလဲရှိခဲ့တော့စေအုပ်စုကိုအိန္ဒြေရရထွက်ပေါက်ပေးလိုက်နိုင်တယ်ဆိုတဲ့အပေါ်မှာဘုံမှုကြီးဘလို့များမြင်ပါသလဲရှင်
အဲ့ဒီဘုံဘက်ချက်ကတော့ကျွန်တော်အမြင်ပါလေ။နည်းနည်းလေးစောတယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဒီစစ်တအဖွဲ့အစည်းကဒီတိုင်းအမျိုးသားနိုင်ငံရေးမှာဆက်လက်ဥဆောင်ပါဝင်နေတယ်ဆိုတဲ့ဟာကအခုလက်ရှိကျင့်သုံးနေတဲ့တထောင်ရှိအဖွဲ့အစည်းပုံအခြေခံဥပဒေရဲ့ကျိုးယိုးဖြစ်တယ်။ဒီဥပဒေရဲ့ဒီဟာလားဘုံဘက်6ခန်းဒီဘုံဘက်6ပါကိုပဲဒီဘောဒါကရေးမှာတပ်မတော်ပါမယ်ဆိုတော့လမ်းကြုံချက်ရှိရောအဲ့လမ်းကြုံချက်အတိုင်းတော့ဆန်းကားရခိုင်တော့ပါဝင်နောက်ပြီးတော့ကျွန်တော်တို့အစိုးရအဖွဲ့ထဲမှာလည်းအရေးပါတဲ့အဝင်ပြုဌာနတွေတိုင်တယ်တဲ့အပြင်သူ့ဘက်ပြည်တွင်းမှာလက်တွေ့ထွေအုပ်တွေကိုခန့်အပ်နေတဲ့ပြည်ထောင်စုဌာနလိုဟာမျိုးကလည်းစစ်တပ်ရဲ့လက်ထက်မှာရှိနေတဲ့ခါကြတော့ဒီတပ်ဆောင်ရှိအဖွဲ့ကြီးဖို့ချေကဥပဒေရဲ့အခွင့်အာဏာကိုတိုင်ဆွဲပြီးတော့ဒီပြည်ပေါင်းတွေရောပြတဲ့ဒီဒီစစ်တပ်ကတော့ဒီသူရဲ့တပ်မတော်ကတော့ပြည်ရဲ့နေထောင်ကိုထိန်းသိမ်းတဲ့သဘောမျိုးရှိပါတယ်။ဒါကြောင့်အဲ့ဒီလိုဒီသူရဲ့ဟိုပါပေါ့အဒီရတဲ့ပေါက်ဆိုတာက2008ကိုပြင်ပြီးတော့2008ရဲ့ဒီဒီဟိုပါပေါ့လေတောက်ကဘူးတွေပေါ့ဖက်ဒရယ်ဒီကောင်တို့ဖွဲ့စည်းဖို့ချင်တာဥပဒေလိုပေါ်လာတဲ့အခါကျရင်တော့အဲ့ဒါပေါက်ဖြစ်ပါလိမ့်မယ်။ဒီရေကောက်ဖွဲ့ဒီတပတ်တဲ့တော့ဒီတပ်စစ်ဒီထုတ်ဆိုရတဲ့ပေါက်ဖြစ်သွားလိမ့်မယ်ဆိုတာတော့တကယ်ကြီးစတာဖုန်းနေပလားလို့ကျွန်တော်အဲ့လိုပြပြခဲ့ပါလား
။ ဟုတ်ကဲ့ပါရှင်နောက်တစ်ခုဒီကိုဦးရေးထားတဲ့ထေရတစ်ခုကိုလည်းကျွန်မဒီဆရာဦးဆိုင်လေးကိုမေးချင်ပါတယ်အဲ့ဒါသူကတော့ဗာလဲဆိုတော့အခုအတိုက်ခံနေရတဲ့အတော်များများအနိုင်ရတော့ပြည်ခိုင်ဖြိုးပါတီဟာနောက်တက်မဲ့အစိုးရကိုထိန်းចောင်းတဲ့အတိုက်ခံနေဖြစ်လာမယ်ဆိုပြီးတော့သူကသုံးသပ်ထားပါတယ်ရေးထားတယ်ပေါ့နော်အဲ့တော့ဒီပြည်ခိုင်ဖြိုးပါတီကအများစုကိုကြည့်မယ်ဆိုလို့ရှိရင်တော့2030ရွေးကောက်ပွဲအခြေအနေလည်းအားလုံးသိကြပြီးသားဖြစ်တဲ့အတိုင်းပါပဲအဲ့တော့ဒီလိုနိုင်ငံရေးသမားတွေဟာအခုလက်ရှိအနိုင်ရလာတဲ့အတိုက်ခံနေတဲ့တော့ကွဲပြားမယ်လို့ထင်ပါတယ်ရှင်။ဘာဖြစ်လို့အခုအတိုက်အခံတွေဟာဆယ်စုနှစ်သုံးခုလောက်ခိုင်ခိုင်မာမာအတိုက်အခံဟေ့ဆိုပြီးတော့ရပ်တည်လာခဲ့တာပါ။အဲ့တော့အခုပြည်ခိုင်ဖြိုးကရှုံးနိမ့်သွားတဲ့သူတွေဟာအတိုက်အခံခေါင်းတွေအဖြစ်ဆက်ပြီးတော့ရပ်တည်နိုင်မယ်အလားအလား။ဆရာဦးဆိုင်လေးဘလို့များရှုမြင်ပါလဲရှင်
။တခုပဲရှိပါတယ်။ပါတီနဲ့တက်မလို့အဲ့နှစ်ခုမှဂျာမင်းပြတ်သွားရင်တော့လေအတိုက်ခံခေါင်းတစ်ခုဖြစ်လာနိုင်တာပေါ့နော်။ဒါပေမဲ့ပြည်ခိုင်ဖြိုးရဲ့အနေထားကတပ်မတော်နေကူးပြောင်းလာတဲ့ပုံကိုယ်ကြီးပဲဖြစ်နေတဲ့အခါကျတော့ဂျာမင်းတစ်ခုပြတ်မပြတ်ဆိုတာကျွန်တော်ခံမှန်းလို့မရပါဘူးညှော်လင့်စရာလည်းမရှိပါဘူးဒါကြောင့်မို့လို့အတိုက်ခံကောင်းတရရက်တီဖို့ဆိုလို့ရှိရင်တပ်မတော်ကိုတီမီနေတဲ့အနေထားမျိုးမှီခိုးနေတဲ့အနေထားမျိုးကနေလုံးဝကင်းလို့ရပါမယ်နောက်တပ်မတော်ကိုနိုင်ကလည်းကိုတောင်ကိုခြေပြွန်တဲ့တပ်မတော်ကောင်းတစ်ခုပေါ့နော်လုံခြုံရေးတရကိုသာအာယုံဆိုင်တဲ့တပ်မတော်ကောင်းတစ်ခုဖြစ်တယ်အဲ့လိုပြက်ပြက်သားသားရက်တည်နိုင်ကြမယ်ဆိုလို့ရှိရင်တော့ကောင်းမွန်တဲ့အတိုက်ခံတစ်ခုဖြစ်လာလိမ့်မယ်လို့ညွှန်လင်းရပါတယ်
။ဟုတ်ကဲ့ပါရှင်။နောက်အခုကတော့တစ်မိနစ်လောက်အချိန်ရပါသေးတယ်။ကျွန်မဆရာဦးစီတော်အောင်မြင့်ကိုအလှည့်ပေးချင်ပါတယ်ရှင်။ကျွန်မတို့သောရရှင်တယောက်ကိုဟင်းထက်ကရေးလာပါတယ်။အဲ့ဒါတော့ဒီအစိုးရသစ်မဖွဲ့ခင်ကြမှာတဲ့ဒီဟိုနိုင်ငံတွင်းဝေယုံသုံးကားအခြေအနေမျိုးတွေများဖြစ်လာနိုင်မလားဆိုတဲ့သဘောမျိုးသူကမေးထားပါတယ်။အဲ့တော့နိုင်ငံတည်ငြိမ်ရေးပေါ့အစိုးရသစ်မပေါ်ပေါက်ခင်ကြားဟိုဘာသာရေးလူမျိုးရေးဒီနိုင်ငံတည်ငြိမ်ရေးအခြေအနေပေါ်ဆရာဘယ်လိုများသုံးသပ်ပါလဲရှင
်အဲ့ဒါတွေနဲ့ပတ်သက်ရင်တော့အချို့သောဟိုအဖွဲ့အစည်းတွေအဖြစ်အမောက်လှုပ်လာနိုင်တယ်ဆိုတဲ့အခါကတော့တွေ့ဆမှုတွေရှိပါတယ်ဒါပေမဲ့ဖြစ်လာလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးအခုဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒေါက်ဆန်းစုကြည်တို့ကအစ်စ်တိုင်းအစ်စ်တိုင်းမှာအချိန်တိုင်းအချိန်တိုင်းမှာဒီလိုအခြေအနေမျိုးတွေမပေါ်ပေါက်ဖို့ဒါသူတို့ထိန်းသိမ်းနေတာတွေလည်းကျွန်တော်တို့တွေ့ရပါတယ်နောက်ပြီးတော့မှဒီအသွင်ကူးပြောင်းရေးကာလဆိုတာစွတ်တော်ပေါ်ဖို့ဆိုရင်နောက်နှစ်လလောက်ကြံသေးတယ်အစိုးရအဖွဲ့အစည်းပေါ်ဖို့ဆိုရင်နောက်ထပ်၅လလောက်ကြာပြီးကြံသေးတယ်ဆိုတော့ခါကျတော့အဲ့ဒါရှေ့ကြပါတယ်ရှေ့ကြတဲ့ခါကျဒီရှေ့ကြတဲ့ကာလအတွင်းမှာတစ်ဖက်ကအဲ့လိုထင်းရင်းနဲ့ဒေါက်ဆန်းစုကြည်နဲ့ NLD အနေနဲ့တမရုံနဲ့ပြည်ပြည်လည်းလည်းဖြစ်ဖို့အတွက်ကိုဒါ policy ကောင်းကောင်းတွေချမှတ်ပြီးတော့မှဒါစီလုံးကိုအမျိုးသားပြန်လည်ရင်ကြားစီရေးကိုအကောင့်တွေပေါ်အောင်လုပ်နိုင်တယ်ဆိုရင်တော့ဒီကာလကြီးကတည်ငြိမ်တဲ့ကာလကြီးကိုကျွန်တော်တို့ဖြတ်သန်းနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါ VOE ရဲ့အင်ကာနိညာဓာတ်ရိုက်လေးလိုင်းအစီအစဉ်ကတော့ဒီလောက်ပဲအချိန်ရလို့ဒီမှာပဲညနာခွင့်ပြုပါရှင်ပါဝင်ဆွေးနွေးခဲ့ကြသူတွေစာပေးပို့ပြီးတော့ဆွေးနွေးခဲ့ကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်ထောက်လို့သူမဆုမနဲ့သူမတငေထိုင်စီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ကျမတို့အင်ကာနိညာပိုင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြာနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ရှင်
စစ်ပေါ်လာမဲ့လွတ်တော်တွေကနေဘသူကိုပဲသမရအဖြစ်ရွေးကောက်တင်မြောက်သည်ဖြစ်စေဆုံးဖြတ်ချက်တွေကိုချမှတ်သွားမှာကတော့သူပဲဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီခေါင်းဆောင်တောင်ဆန်းစုကြည်ကပြောပါတယ်သူဟာအနိုင်ရပါတီရဲ့ခေါင်းဆောင်ဖြစ်တာကြောင့်ဆုံးဖြတ်ချက်တွေအလုံးကိုချမှတ်သွားမှာဖြစ်ပြီးသမရရဲ့အထက်ကနေလှုံ့ဆော်သွားမယ်ဆိုတာရှင်းပါတယ်လို့အင်ကာနိကစင်ကိုအခြေစိုက် Channel News Asia CNA သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းဒေါက်ဆန်းစုကြည်ကပြောပါတယ်သမရမှာဘာလို့ပိုင်ခွင့်အာဏာမှရှိမှာမဟုတ်ဘူးလို့လည်းဖြစ်ဆက်ပြောဆိုပါတယ်နော်မရှိရဲ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာ NLD ကပြည်လုံးချုပ်နေပါအနိုင်ရနေတဲ့ရလဒ်တီထွက်လာချိန်မှာပဲဒေါက်ဆတ်စုကြည်ကအခုလိုပြောတာလည်းဖြစ်ပါတယ်အဲ့ဒါဟာလောက်ရမဲ့တခုရီးသောနီလန်းဖြစ်ကြောင်းဘာကြောင့်လဲဆိုတော့ဘယ်လိုဒီမိုကရေစီနိုင်ငံမျိုးမှမဆိုအနိုင်ရပါတီရဲ့ခေါင်းဆောင်ဟာအစိုးရဘွဲ့ခေါင်းဆောင်ဖြစ်တာပဲလို့ဒေါက်ဆတ်စုကြည်ကပြောပါတယ်တကယ်လို့ဒီအခြေခံဥတကယ်လို့ဒီအခြေခံဥပဒေကအဲ့ဒါကိုခွင့်မပြုဘူးဆိုရင်ပုံမှန်ဒီမိုကရေစီနီလန်းတိုင်းရှေ့ဆက်လှုပ်ဆောင်သွားနိုင်အောင်လိုအပ်တာတွေလှုပ်သွားမယ်လို့လည်းဒေါက်ဆတ်စုကြည်ကပြောပါတယ်သူပြောတဲ့ပုံစံနဲ့လုပ်မယ်ဆိုရင်အစိုးရအဖွဲ့ရဲ့လုပ်ငန်းတွေလှုပ်ဆောင်ချက်တွေပေါ်တက်ရောက်မှုမရှိဘူးလားဆိုတဲ့မေးခွန်းကိုတော့ဘာကြောင့်တက်ရောက်ရမှာလဲလို့ဒေါက်ဆတ်စုကြည်ကပြန်ပြီးတော့မေးခွန်းထုတ်သွားပါတယ်ဘာကြောင့်လဲဆိုအစိုးရအဖွဲ့တစ်ခုရှိနေမယ်စနစ်ကျလက်ပတ်အောင်လှုပ်ဆောင်မယ်သမရအနေနဲ့လည်းသူဘာလုပ်နိုင်တယ်ဆိုတာကိုအတိအကျပြောသွားမှာဖြစ်တယ်လို့ဒေါက်ဆတ်စုကြည်ကပြောသွားပါတယ်ခင်ဗျာ
တရင်ချင်းချက်ကိုကိုရနိုင်ကပြောပြပေးတာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အတိုင်းရဲ့မနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလိုက်မီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington.